Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတို့တရှိများရှင် VOA American တန်ရဲ2018ခုနှစ်ဇူလိုင်လ4ရက်ဗုဒ္ဓဟူးနေ့မနေ့ပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်6:00ကနေ9:00အထိ Washington DC မြို့တော်ကနေ9ဒိုမီတာ24 40 51တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ကျမများသတင်းအောင်ပါဒီမနေ့ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားပါမယ်
မင်္ဂလာပါရှင်ကျမကခင်ဗျာသဘောဒီမနေ့ခင်းသတင်းတွေကိုကိုကြောင်လုံးနဲ့အတူကြီးညာပေးမှာပါအမေရိကန်မျိုးသားလုံခြုံရေးဌာန NSA ဟာသူ့ဘော်မှာအနှိုးကြီးကြီးနဲ့လိုက်လံတိုက်ခိုက်ဖို့စူးစမ်းနေသလားလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ကာနေမှာပဲမေးခွန်းထုတ်လိုက်ပါတယ်။ IS စစ်သွေးကြောခေါင်းဆောင်အဘူဘေကာအယ်ဘဂါဒါဒီရဲ့တားဖြစ်သူစီးရီးယားကအတိတ်ကဘုံခွဲမှုတစ်ခုမှာတည်ဆုံသွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါများသစင်အောင်
ဟုတ်ကဲ့ပါရှင်ဒီနေ့ပြီးနားဆင်ရမှာကတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဇူလိုင်လအလှည့်ကျဥက္ကဋ္ဌစီဗင်တန်မတ်ကြီးအိုလော့ဖ်စကူးကလုံခြုံရေးကောင်စီရဲ့ဆွေးနွေးပွဲအစီအစဉ်မှာမြန်မာအရေးဇူလိုင်လ23ရက်ဆွေးနွေးဖို့ရှိတဲ့အကြောင်းပြောခဲ့ပါတယ်
Myanmar, you know, the Security Council visited not that long ago. We find this very important that the situation is maintained on the agenda of the Council on July 23rd.
ဒီနေ့တူဒီနေ့ဇူလိုင်လ4ရက်နေ့ American ပြည်ထောင်စုလွတ်လပ်ရေးနေ့မှာမြန်မာနယ်ပေါ် American နိုင်ငံသားတွေကလွတ်လပ်ရေးရဲ့အရာတာကိုဘလို့အတိတ်ပဲဖွင့်ခံစားခဲ့ကြပါသလဲဆိုတဲ့အကြောင်းနဲ့ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်တွေကကြောက်နိုင်မှုတွေမှာဆဲကြပျောက်ဆုံးနေတဲ့ထိုင်းကျောင်းသား၁၂ယောက်နဲ့နီးပြတို့ကိုကယ်ထုတ်ဖို့အခက်အခဲတွေရှိနေတဲ့အကြောင်းဇူလိုင်လ3ရက်နေ့တုန်းကကစားခဲ့တဲ့ကမ္ဘာဖလားဘောလုံးပွဲရှုံးထွက်နောက်ဆုံးပွဲစဉ်တွေမှာအင်္ဂလန်နဲ့ကိုလံဘီယာအသင်းတို့အကြိတ်အနည်းကစားခဲ့ကြတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ကပြောပြပေးပါအောင်ရှင်
။ American မျိုးသားလုံခြုံရေးဌာန NSA ဟာသူ့ဘော်မှာအချိုးကြီးကြီးနဲ့လိုက်လံတိုက်ခိုက်တဲ့အနေနဲ့အရေးယူဖို့အတွက်စူးစမ်းနေသလားလို့သမ္မတဒေါ်နယ်ထရမ့်ကအင်ကာနေ့မှာမေးခွန်းထုတ်လိုက်ပါတယ်။ဒါဟာသမ္မတထရမ့်နဲ့အစင်တိတ်မပြေလှတဲ့ American ထောက်လှမ်းရေးအဖွဲ့တွေကြားမကြာခဏထိတ်တိုက်တွေ့ဖို့အတွက်နောက်တစ်ကြိမ်ဖြစ်လာတာပါ။ American အစိုးရရဲ့ Electronic ထောက်လှမ်းရေးလှုပ်ဆောင်မှုအများစုကိုကင်ကွယ်ရတဲ့ NSA အမျိုးသားလုံခြုံရေးဌာနကိုတိုက်ခတ်မရှိတဲ့ဌာနလို့သမ္မတကခေါ်ဆိုလိုက်ပြီးသူ့ Twitter ကနေရေးသားလိုက်တာပါ။အမျိုးသားလုံခြုံရေးဌာနဟာဖုန်းခေါ်ဆိုမှုနဲ့ဖုန်းမှာစာရေးသားတဲ့ text message ပေါင်း685တန်းကိုဖျက်ဆီးပစ်ခဲ့ကြောင်းနဲ့ဒါဟာပုဂ္ဂလိကရပိုင်ခွင့်အခွင့်အရေးကိုချိုးဖောက်တာလားသူတို့ကတော့ဤပညာချိုးယွင်းမှုလို့အဖြစ်တင်တယ်လို့သမ္မတကရေးသားခဲ့တာပါဒါအပြင်တဲကြီးမဲကြီးနဲ့ဆက်ပြီးတိုက်ခိုက်မှုတွေလုပ်နေပါတယ်လို့လည်းရေးပါတယ်2015ခုနှစ်ကစပြီးတော့စူဆောင်းသိမ်းဆီးထားတဲ့မှတ်တမ်းအချက်လက်တွေဖြစ်တဲ့ဖုန်းနံပါတ်တွေရက်စွဲနဲ့ခေါ်ဆိုခြင်းတွေပါအပါအဝင်အားလုံးကိုဖျက်ပစ်လိုက်တယ်လို့ NASA NSA ကနေပြီးတော့ပြီးခဲ့တဲ့ကြက်သပရင်းနေ့တုန်းကကြေညာခဲ့တာဖြစ်ပါတယ်အမေရိကန်ကာကွယ်ဝန်ကြီးဌာနလက်ရောက်က NSA အဖွဲ့ဟာဆက်သွယ်ဆိုင်ရာလက်ကြားထောက်လှမ်းရေးနဲ့လုံခြုံရေးအတွက်တာဝန်ယူရတဲ့အဖွဲ့လည်းဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုတွင်းကိုနေဆက်ဖြတ်ကျော်ပြီးတော့တရားမဝင်ရောက်လာခဲ့ကြတဲ့ထောင်နဲ့ချီတဲ့ရွှေပြောင်းခြေချနေတဲ့လူတွေအတွက်ယာယီနေထိုင်စရာအဆောက်အုံတွေကိုဆောက်လုပ်ပေးရေးမှာအကူအညီပေးဖို့အမေရိကန်စစ်တပ်ကိုသမ္မတဒေါ်နယ်ထရမ့်အစိုးရကတောင်းဆိုထားပါတယ်။တရားမဝင်ရောက်လာခဲ့ကြတဲ့လူတွေထဲမှာမိဘမပါတဲ့ကလေးတွေလည်းပါဝင်နေပါတယ်။အမေရိကန်စစ်တပ်ကိုအခုလိုကူညီတောင်းတာကအသက်ဆန်းတော့မဟုတ်ပါဘူး။တခြားဝန်ကြီးဌာနတွေရဲ့အကူအညီတောင်းခံမှုကြောင့်ကာကွယ်ရေးဝန်ကြီးဌာနအနေနဲ့ဆောင်ရွက်ပေးခဲ့တဲ့လုပ်ငန်းတွေကသမိုင်းစဉ်တစ်လျှောက်မှရှိခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Tom Crossan က VOA ကိုပြောပါတယ်။ပြီးခဲ့တဲ့သမ္မတဘရက်အိုဘားမားလက်ထက်မှာတုန်းကလည်းနေဆက်မှာတရားမဝင်ဖျက်ကျော်လာလို့ဖမ်းဆီးမိခဲ့တဲ့ကလေးတဲ့16,000လောက်အတွက်နေထိုင်စရာစာအုပ်တွေကိုစစ်တပ်ကနေကူညီဆောင်လုပ်ပေးခဲ့ပါတယ်။မိဘတွေမှာပါတဲ့ကလေးတွေဟာ2000နဲ့3000ကြားလစဉ်အမေရိကန်ပြည်ထောင်စုတွင်းကိုတရားမဝင်နေဆက်ဖက်ကျော်လာနေကြပြီးတော့အခုနောက်ပိုင်းမှာတော့လစဉ်ဝင်လာတဲ့ကလေးဥယေက1000ထိမြင့်တက်လာခဲ့တယ်လို့ဆိုပါတယ်
။ဘယ်သူမှမကြံစည်ရဘူးဆိုတဲ့အဆောင်ဖို့အတိုင်းအမေရိကန်စစ်မှုထမ်းတွေရဲ့ကျဉ်ကျန်တဲ့ရုပ်ကလအပိုင်းစာတွေကိုပြန်လည်ရှာဖွေရေးအဖွဲ့ကနေစစ်စစ်ရှာဖွေကြတာပါ။ဟာဝိုင်အီမှာရှိတဲ့ CILHI ရုပ်ကျွင်းတွေကိုဌာနကနေရုပ်ကျင်းတွေကိုဘသူဘဝဆန်းစစ်တယ်ဆိုရဲဘဟုတခွဲကန်းကကဘာရရကနေပဋိပက္ခတွေအတွင်းကြဆုံသွားတဲ့စစ်တီတွေရဲ့ရုပ်ကျင်းတွေကိုပြန်လည်ရှာဖွေဖော်ထုတ်ပြီးတော့စုဆောင်မှုတွေလှုပ်လာတာဟာဆယ်စုနှစ်တော်ကြာနေပြီဖြစ်ပါတယ်။ဒုတိယကဘာစစ်ကိုရီးယားစစ်ပွဲဗီယက်နမ်စစ်ပွဲအပြင်တခြားပဋိပက္ခတွေဖြစ်နေတဲ့နေရာတွေမှာကြဆုံသွားတဲ့စစ်တီတွေရဲ့ရုပ်ကျင်းတွေကိုလူလွတ်ပြီးရှာဖွေသိမ်းဆည်းနိုင်ရပေမဲ့မြောက်ကိုရီးယားနိုင်ငံကတော့2000 ငါကုနှင့်မေလာကြမှာGRO လို့ခေါ်တဲ့ပူတွဲပြန်လဲရှာဖွေပေါ်ထုတ်ရေးလုပ်ငန်း32ခုလုံဆောင်နိုင်ရပေမဲ့လုံခြုံရေးကြောင့်ရက်ဆိုင်ဖြစ်ခဲ့ရပါတယ်။ပြီးခဲ့တဲ့လတုန်းကစင်ကာပူမှာအမေရိကန်သမ္မတဒေါ့ဂျ်ဒဗလျူဘော့ချ်လက်ထက်မှာတော့1996ခုနှစ်ဇူလိုင်နဲ့2009ခုနှစ်မေလာကြမှာGRO လို့ခေါ်တဲ့ပူတွဲပြန်လဲရှာဖွေပေါ်ထုတ်ရေးလုပ်ငန်း32ခုလုံဆောင်နိုင်ရပေမဲ့လု
ke thauk nan yi ke sei yi phwe ri apyin than chou ban ni ja ba de lo sen ma ro a shi si me sa sa yi ne sei wa ri ko yin go ta ma ri ga pe po tha ba bi sia wen tu u ne tu na pyu tu u ro ko le ku de ma pai mi ne de tu ri ne twet song ga de lo tadin ni ma phaw pya ja ba de lo sen ma than yi dak ga yin go ta ma de chou ga a ri pai mi ni de tu ri ne atu shin ni ba de pai mi ni tu ri ko ke thauk yi ga la ne chi pi lo a chain cha nai ne lo twet sa tha ja da ba မိုးရီကာလာဖြစ်လို့ကေဦးစီးကုညီကေစဲလုပ်ငန်းတွေမှာအခက်အခဲတွေတော်တော်ကြုံရပါတယ်ဘလို့ကဲထုတ်နိုင်မလဲဆိုတဲ့နိလန်းတွေကိုအမျိုးမျိုးတွက်ချက်နေကြတဲ့အထက်မှာကုရဲမှာဝင်နေတဲ့ရေတွေကိုဆုတ်ထုတ်ရေးပိတ်မိနေတဲ့ရေတွေကိုရေငုပ်နီးတင်တန်းတွေပေးပြီးတော့ရေတွေကနေတဆင့်ပြန်ထွက်လာရေးဆက်ရည်တွေပေါ်ပါတယ်အသက်၁၇နှစ်ကနေပြီးတော့၁၆နှစ်ကြာရှိနေတဲ့ယောက်ျားလေးဆက်နှစ်ဦးန
မနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေပါတယ်။
ယူအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ IS တွေ့ကြခေါင်းဆောင်အဘူဘေကာအယ်ဘဂဒါဒီရဲ့တားဖြစ်သူဟာစီးရီးယားနိုင်ငံအနောက်ပိုင်း Homs မြို့ကအသေးခံဘုံးခွက်မှုမှာတေဆုံးသွားခဲ့တယ်လို့ IS အဖွဲ့ရဲ့ El Nasha သတင်းမှာဖော်ပြထားပါတယ်။ဘဂဒါဒီရဲ့တားဖြစ်သူဟူဂျီဖာအယ်ဘဂဒီရီဟာ Homs မှာချထားတဲ့ရုရှားတပ်တွေနဲ့စီးရီးယားအစိုးရတပ်တွေကိုတိုက်ခိုက်ဖို့လုပ်နေတဲ့စစ်စင်ရဲတခုမှာအသက်ပါဆုံးပါသွားခဲ့တယ်လို့ El Nasha သတင်းမှာပုံနဲ့တကွာဖော်ပြထားတာဖြစ်ပါတယ်။အမည်ရင်း Awad El Baghdadi လို့ခေါ်တဲ့အီရတ်နိုင်ငံသားဖြစ်တဲ့ El Baghdadi က2014ခုနှစ်ဇွန်လထဲမှာမူဆိုးမြို့ကို IS စစ်တွေးကြော်ရဲ့ကာလီဖိတ်မြို့တော်ဖြစ်နေကြေညာခဲ့သူလည်းဖြစ်ပါတယ်။
မြန်မာနိုင်ငံတွင်းကကြမ်းဖက်မှုတွေကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့တိတ်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်ပြည်တနာဟာဘယ်ပေါင်းစုံအရှုံးပြတဲ့ပြည်တနာဖြစ်တဲ့ဒီကိစ္စမှာနိုင်တဲ့သူမရှိဘူးလို့ ICRC နိုင်ငံတကာကြက်ချီနေအဖွဲ့ရဲ့အကြီးအကဲကပြောပါတယ်လူသားချင်းဒီပြည်တနာဟာလူသားချင်းစာနာမှုထောက်ထားမှုအကူအညီတစ်ခုတည်းနဲ့ဖြစ်ရှင်းနိုင်မှာမဟုတ်ဘဲအလုံးပါဝင်တဲ့နိုင်ငံရေးအရဖြစ်ရှင်းမှုတွေလိုအပ်တယ်လို့သူကဆိုပါတယ်ရခိုင်ပြည်နယ်ဘင်္ဂလားဒေ့ရှ်ပြည်နိုင်ငံထဲမှာရှိတဲ့ကော့ဆက်စွာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့ ICRC ဥက္ကဋ္ဌပီတာမူရဲဟာဒါကာမြို့တော်ကတရင်စာရှင်းလင်းပွဲမှာမနေ့တုန်းကအခုလိုပြောခဲ့တာပါအခုပြည်ပကဟာပြန်လည်ရင်ကြားစေရေးရေရှည်လုပ်ငန်းစဉ်ကြီးဖြစ်တဲ့ဒီလုပ်ငန်းစဉ်မှာလူသားချင်းစာနာမှုထောက်ကူတဲ့လုပ်ငန်းတွေကဥဆောင်တာဝန်ယူလို့မဖြစ်နိုင်ဘူးအထိပ္ပယ်ပြည့်ဝတဲ့နိုင်ငံရေးရာတာဝန်ယူမဲ့ကောင်းဆောင်မှုတွေလိုအပ်တယ်လူမှုအတိုင်းအဝိုင်းတွေကမှပြန်လည်တည်နေရတဲ့ဆောင်ရွက်ဖို့အခိုင်အမာပိုင်းဖြတ်လုပ်ကိုင်ဖို့မြန်မာအစိုးရအဖွဲ့မှနိုင်ငံရေးရာတာဝန်ယူရမယ့်ကိစ္စလို့ယူဆထားတဲ့အကြောင်းICRC ကြီးကကပြောဆိုခဲ့ပါလေ
မလေးရှားနိုင်ငံစီးပွားရေးလုပ်ငန်းကြီး 1MDB ရဲ့ဒေါ်လာဘီလီယံပေါင်းများစွာပါဝင်ပတ်သက်တဲ့အရှုပ်တော်ပုံနဲ့ဆက်ဆက်ပြီးမလေးရှားဝန်ကြီးချုပ်ဟောင်း Najib Razak ကိုဖမ်းဆီးလိုက်ပါပြီ
ကမ္ဘာဖလားရှုံးထွက်နောက်ဆုံးဘောလုံးပွဲစဉ်တွေမှာမလေးကကစားခဲ့တဲ့အထက်မှာဆွီဒင်နဲ့အင်္ဂလန်တင်းတို့ Quarter Final ပွဲစဉ်တွေကိုတက်သွားပါပြီဆွီဒင်နဲ့ဆွစ်ဇာလန်ပွဲမှာဆွီဒင်ကတကူကုန်းရှိနေနိုင်မှာပါတယ်ဆွစ်ဇာလန်အားကစားသမားရဲ့ဒီခြေနဲ့ကြည့်ပြီးတော့ကိုပြန်တင်းလို့ဖြစ်ပြီးတော့ဆွေးတင်နိုင်ရခဲ့တာပါမနေ့ကပွဲထဲမှာပယ်နယ်တီကန်ရတဲ့အထိအကျိတ်နဲ့ကစားခဲ့တဲ့ပွဲကတော့အင်္ဂလန်နဲ့ကိုလံဘီယာပါပထမဂိုးကိုအင်္ဂလန်ကစာသွင်းပါတယ်နောက်ဆုံးမှအချိန်ပိုကစားခဲ့ပြီးတော့ပယ်နယ်တီမှာတော့အင်္ဂလန်အသင်းကနိုင်ပြီးတော့ Quarter Final ကိုတက်သွားခဲ့ပါပြီ
ဒီ
စ်တဲအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်အောင်လွင်ကပြောပြခဲ့တာပါအခုဆက်ပြီးသတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဇူလိုင်လအလှည့်ကျဥက္ကဋ္ဌဆွေရင်တန်မကြီးကလုံခြုံရေးကောင်စီရဲ့ဆွေးနွေးပွဲအစီအစဉ်မှာမြန်မာရေးထည့်တင်စဉ်းစားဖို့အရေးကြီးတဲ့အကြောင်းပြောကြားခဲ့ပြီးဇူလိုင်23ရက်နေ့မှာတကားပိတ်ဆွေးနွေးပွဲတစ်ရက်ကျင်းပဖို့စီစဉ်ထားကြောင်းသတင်းတောက်တွေကိုတင်းနှလာနေကပြောကြားခဲ့ပါတယ်ရခိုင်ပြည်နယ်မှာရိုဟင်ဂျာဒုက္ခသည်ရေးအပြေရှားနိုင်ဖို့လည်းမြန်မာအစိုးရကိုဆက်ပြီးဖိအားပေးကြဖို့လိုအပ်မယ်လို့သူကပြောခဲ့ပါတယ်အပြေအဆုံကိုဒေါ်လှလှတန်ကတင်ပြပေးပါမယ်ရှင
်ဇူလိုင်လတွင်လုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌဖြစ်တာဝန်ယူရတဲ့ကုလသမဂ္ဂဆိုင်ရာဆွီဒင်တာမကြီးအိုလက်စကူချ်ကလုံခြုံရေးကောင်စီရဲ့ဒီလအတွင်းစီဝေးပွဲအစီအစဉ်မှာမြန်မာအရေးကိုဇူလိုင်လ23ရက်နေ့တကပိတ်စီဝေးပွဲကျင်းပဖို့စီစဉ်ထားတဲ့အကြောင်းတင်လာနေကဒင်းတောက်ကြီးကပြောခဲ့ပါတယ
် Myanmar you know the security council visited not that long ago
အလုံးတည်တဲ့အတိုင်းမှာပဲမြန်မာနိုင်ငံကိုလူညွန့်ရေးကောင်စီဖွဲ့ဝင်တွေကြာခင်တုန်းကတွားရောက်ခဲ့ပါတယ်မြန်မာအရေးကိုလူညွန့်ရေးကောင်စီစီဝေးမှာဆက်ပြီးတော့ထည့်သွင်းသွားဖို့ကအရေးကြီးတယ်လို့ထင်ပါတယ်ဇူလိုင်လ23ရက်နေ့မှာကုလသမဂ္ဂထူးကိုယ်စားလှယ်ကလူညွန့်ရေးကောင်စီမှာပထမဆုံးလာပြီးတော့အစီအစဉ်ခံဖို့ရှိပါတယ်သူကမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးပါပြီ
လုံခြုံရေးကောင်စီအဖွဲ့ဝင်တွေအနေနဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ဒီကပိတ်စည်းဝေးရာမှာအစီရင်ခံတင်ပြသူတွေနဲ့မြန်မာနိုင်ငံကိုဇွန်လ7ရက်နေ့22ရက်နေ့ကတွားရောက်ခဲ့တဲ့အတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘူဂနာအပြင်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီတို့လည်းပါဝင်မှာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ဩဂုတ်လကရခိုင်ပြည်နယ်မှာအာဆာရူဟင်ဂျာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုမြန်မာစစ်တပ်ကတုံ့ပြန်ခဲ့တဲ့နေမြေရှင်းလင်းရေးကြောင့်ရူဟင်ဂျာဒုက္ခသည်9သိန်းနီးပါးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြရတာဖြစ်ပြီးရူဟင်ဂျာဒုက္ခသည်ပြည်ပကဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလို့ကုလသမဂ္ဂနဲ့လူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံချို့တို့ကတုံ့တက်ခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်လဲလူမျိုးရေးကောင်စီအဖွဲ့ဝင်နေနေနဲ့ဧပြီလ28ရက်နေ့ကနေမေလ2ရက်နေ့ထိမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်တို့ကိုတွားရောက်ခဲ့ပြီးခီးစဉ်ပြန်မေလ9ရက်နေ့မှာကောင်စီအဖွဲ့ဝင်တွေကအကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီအကြေညာချက်မှာ UNHCR, UNDP နဲ့မြန်မာအစိုးရကြားရိုဟင်ဂျာဒုက္ခသည်တွေနေရရင်တိခါရှိရှိပြန်နိုင်ရေးအတွက် MOU စာချုပ်လွှာထိုးဖို့တိုက်တွန်းခဲ့တယ်လို့အကြမ်းဖက်ကျူးလွန်သူတွေကိုလည်းအပြစ်ပေးအရေးယူဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။လုံခြုံရေးကောင်စီအနေနဲ့မြန်မာအရေးနဲ့ပတ်သက်လို့ဆက်လက်ဆောင်ရွက်သွားမယ့်အချက်တွေကိုလက်ကျဥက္ကဋ္ဌဆွီဒင်တာမတ်ကြီးကအခုလိုပြောခဲ့ပါတယ
် On Myanmar what happens next
မြန်မာရေးလုံခြုံရေးကောင်စီမှာရှေ့ဆက်ဘယ်လိုဆောင်ရွက်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကောင်စီဖွဲ့ဝင်တွေကမှမျှဝေခန်းစားကြတာကဖွဲ့ဝင်တွေမြန်မာနိုင်ငံကိုရောက်ခဲ့ပြီးရခိုင်ပြည်နယ်မှာအခြေအနေတွေပိုကောင်းလာလိမ့်မယ်လို့မျှော်လင့်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံစွာမြန်မာနိုင်ငံကိုသူတို့ရဲ့ဆန္ဒလျောက်ပြန်နိုင်ကြလိမ့်မယ်အခြေအနေတွေဟာလည်းသူတို့စိတ်ချရလောက်တဲ့အခြေအနေတွေဖြစ်ဖို့လိုလိမ့်မယ်ဒီလိုလုံနိုင်မှုကယုံကြည်မှုတည်ဆောက်ဖို့လိုအပ်ပါတယ်ဖြစ်ပျက်ခဲ့တဲ့အခြေအနေတွေရရိုဟင်ဂျာတွေဘက်ကစိတ်မချနိုင်မဲဖြစ်နေကြသေးတာကိုကျွန်တော်တို့ကလည်းနားလည်ပါတယ်နောက်ခြေလမ်းတစ်ခုကတော့မြန်မာဘက်ကနားလည်ထားဖို့ကအဆောက်အဦတွေစောက်ပွေးရုံမကယုံကြည်စိတ်ချရအောင်လဲအခြေအနေတွေဖန်တီးပေးဖို့လိုပါတယ်ဒီတော်တွေမှာဘင်္ဂလားဒေ့ရှ်ပါရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုကူညီဖို့လိုပါတယ
်ဒါအပြင်လုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့ခီးစဉ်အပြန်ဇွန်လ10ရက်နေ့ကထိုစဉ်ကောင်စီဥက္ကဋ္ဌကကုလသမဂ္ဂဆိုင်ရာမြန်မာတာမကြီးနှင့်ဘင်္ဂလားဒေ့ရှ်တာမကြီးတို့ထံရိုဟင်ဂျာအရေးနဲ့ပတ်သက်လို့ရက်30အတွင်းတုံ့ပြန်မှုစာတွေပေးပို့ခဲ့တာဖြစ်ပါတယ်။အဲ့ဒီစာတုံ့ပြန်မှုနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာတာမကြီးဦးဟောက်တူစွမ်းကိုမေးမြန်းခဲ့ပါတယ
်။ဘရမကုံကလုံခြုံကောင်စီဖွဲ့ကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကိုသွားခဲ့တဲ့ခီးစဉ်မှာမြန်မာနိုင်ငံကိုလည်းပဲ April 30နဲ့ May 1ရက်သွားခဲ့တာ哦။အဲ့တော့တော်ပြီးတဲ့ခါကျတော့ follow up အနေနဲ့ပေါ့လေဒီလူမျိုးကောင်စီကနေပြီးတော့ကျွန်တော်ပြန်နေတင်ပေါ့ဗျာအဲ့တော့နိုင်ငံတော်ဆွေးရဖို့သူတို့ကြီးစင်နဲ့ပတ်သက်ပြီးတော့ follow up သဘောမျိုးစာရေးတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့သိချင်တဲ့အချက်လေးတွေကျွန်တော်တို့ကိုမေးတာပေါ့တိုးတက်ဖြစ်ပေါ်မှုတွေပါရင်ရှိလဲသူတို့ကြီးစင်နောက်ပိုင်းအဲ့ဒါတွေကျွန်တော်စာပြန်ပြီးပါပြီစာပြန်ပြီးတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဒီလူမျိုးကောင်စီတဲမှာကျွန်တော်တို့ပြောပေါ့ဘင်္ဂလားဒေ့ရှ်ကိုလည်းသူတို့စာရေးတယ်လေ
ဟုတ်က
ဲ့ဘင်္ဂလားဒေ့ရှ်ကလည်းသူစာပြန်ထားတယ်ကျွန်တော်ကလည်းပြန်ထားတယ်အဲ့တော့ကျွန်တော်ပြန်ထားတဲ့စာတွေကိုသူတို့ကဒီ23ရက်နေ့မှာကျင်းပမယ်သူတို့ရဲ့ဥယျာဉ်ကောင်စီအစည်းအဝေးမှာမသူတို့ထိုင်ပြီးတော့ဆွေးနွေးကြမှာပါကျွန်တော်ပြန်တဲ့အစားအကြောင်းကိုကြားပါပဲခင်ဗျာ
လုံခြုံရေးကောင်စီကတိုက်တွန်းခဲ့သလိုရိုဟင်ဂျာဒုက္ခသည်တွေနေရာရင်းပြန်ရေးအတွက် UNHCR နဲ့ UNDP တို့နဲ့အတူမြန်မာအစိုးရကဇူလ6ရက်နေ့က MOU နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့သလိုမြန်မာနိုင်ငံမှာလည်း UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံခွဲဖွင့်ဖို့ကိုလည်းသဘောတူခဲ့ပါတယ်။ခုလိုတိုးတက်မှုတွေရရှိပြီးမြေ The
Council, I think, has made some progress in Myanmar. We would have liked that discussion to have happened. The
Council, I think, has made some progress in Myanmar. We would have liked that discussion to have happened. The Council, I think, has made some progress in Myanmar. We would have liked that discussion to have happened. The Council, I think, has made some progress in Myanmar. We would have liked that discussion to have
ကုန်တိတ်ခါရှိရှိနဲ့နေနိုင်ကြဖို့ဖြစ်ပါတယ်။ကောင်စီအနေနဲ့ကျွန်တော်ကနှစ်သက်သုံးနှစ်နောက်ဆုံးထားပြီးတော့မြန်မာရေးကိုကင်တွယ်ဖြစ်ရှင်းမှာဖြစ်ပါတယ်။အထူးကိုယ်စားလှယ်အတွက်ကိုခန့်အပ်နိုင်တာကအပြုသဘောဆောင်တဲ့ခြေလှမ်းဖြစ်ပါတယ်။တခြားအရေးပေါ်ညီလာခံနေခေါ်ဖို့မလိုတဲ့အခြေအနေမျိုးရောက်ပါစေလို့ကျွန်တော်မျှော်လင့်ပါတယ်။ဒါအရေးကြီးပါတယ်။လုံခြုံရေးကောင်စီအနေန ပြည်မှုတွေပြုလုပ်ပြီးလူခွေမဟာမင်းကြီးရုံးနယ်လေပွင့်ပွင့်လေးလေးပူပေါင်းဆောင်ရွက်နိုင်ရေးအတွက်လုံခြုံရေးကောင်စီကဇူလိုင်လအစီအစဉ်ထုတ်ပြန်ချက်မှာတိုက်တွန်းထားပြီးတတိယရောက်ရေးယူမှုတွေရှိခဲ့ရင်ကောင်စီနေနဲ့
ဒီကနေ့ဇူလိုင်လ၄ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့နှစ်ရာ၄၀နှစ်ပြည့်လွတ်လပ်ရေးနေ့ဖြစ်ပါတယ်။လွတ်လပ်ရေးနေ့ထိမ့်မှတ်ပွဲတွေခန္ဓာတွေကိုအမေရိကန်နိုင်ငံသားတွေကရောကမ္ဘာအင်အားကြီးဒီမိုကရေစီနိုင်ငံမှာနေထိုင်ရတဲ့
လွတ်လပ်ရေးရဲ့အရသာကိုဘယ်လိုအတိတ်ပဲဖွင့်ခန်းစားကြပါသလဲမတ်ဆူမီယံမုံကဆက်သွယ်မေးမြန်းတင်ပြထားပါတယ်ဗြိတိသျှအုပ်ချုပ်မှုအောက်ကနေလွတ်မြောက်လို့တဲ့မြောက်အမေရိကကိုလိုနီဆက်သုံးခုကဒေါ်လာရေးစစ်ပွဲကိုဖြစ်ခုနှစ်ကိုနှစ်မှာစတင်ခဲ့ပြီးတဲ့နောက်ဖြစ်ခုနှစ်ဇူလိုင်လ၂ရက်နေ့မှာအဲ့ဒီကိုလိုနီဆက်သုံးခုကကိုယ်စားလှယ်ရီဖီလာဒယ်ဖီးယားမြို့မှာစုဝေးက
ကျွန်တော်တို့ရဲ့ဒီဇင်ဘာလ၂ရက်အကြာဂျူလိုင်လ၄ရက်နေ့မှာတော့သောမတ်ဂျက်ဖာဆန်ပြင်ဆင်ရေးဆွဲတဲ့လွတ်လပ်ရေးနေ့ကြေညာစာတမ်းကိုအတည်ပြုခဲ့ကြပါတယ်။ ဒါကြောင့်1950ခုနှစ်ဂျူလိုင်လ၄ရက်နေ့ကိုအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အဖြစ်သတ်မှတ်ပြီးတော့အမေရိကန်တွေပျော်ပွဲရွှင်ပွဲတွေဆင်နွှဲလာခဲ့ကြတာပါ။ဝါရှင်တန်မြို့တော်မှာဆိုရင်လည်းသီဆိုးဖျော်ဖြေပွဲတွေမီရှူမီပန်းဖောက်ပွဲတွေကျင်းပပါတယ်။1950ခုနှစ်ကစလို့ပြည်ထောင်စုအစိုးရကလွတ်လပ်ရေးနေ့ရုံးပိတ်ရက်အဖြစ်သတ်မှတ်ပေးထားတဲ့အတွက်ဒီနေ့မှာအမေရိကန်မိသား ခုဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေထဲမှာလည်းနိုင်ငံသားတိုင်းကိုတန်းတူအခွင့်အရေးခံစားခွင့်ပေးထားပါတယ်။အမေရိကန်ပြည်ထောင်စုဖွံ့ဖြိုးတိုးတက်စေဖို့လာရောက်အခြေချနေထိုင်သူတွေရဲ့ကြိုးပမ်းဆောင်ရွက်မှုတွေအများကြီးပါတယ်လို့ပြည်သူ့အခွင့်အရေးလှုပ်ရှားသူတွေကအမြဲထောက်ပြကြပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုမှနေထိုင်ကြတဲ့အမေရိကန်နိုင်ငံသားမြန်မာတွေရဲ့အမေရိကန်လွတ်လပ်ရေးရဲ့အနှစ်သာရကိုဘယ်လိုမြင်တယ်လဲခံစားတယ်လဲဆိုတာသိရအောင်လို့အချို့ကိုမေးကြည့်ပါရစေ။အရင်ဆုံးမြန်မာအမေရိကန်လူမှုရေးအသင်း BACR ရဲ့ဗဟုဖွဲ့ဥက္ကဋ္ဌဒေါက်တာရိုဒင်းကာရဲ့လွတ်လပ်မှုအမြင်ကိုနှားဆင်ကြည့်ပါ
။လွတ်လပ်ခြင်းလွတ်လပ်မှုနဲ့တိုးတက်မှုကျော်ရွှင်မှုဆိုတာဒီချိတ်ဆက်တွင်တွဲပါနေတယ်ဆိုတဲ့ဟာကိုကျွန်တော်တွေ့ရပါတယ်။အရင်ဝမ်းသာပါတယ်။တချို့နေရာတွေမှာအသားရောင်ခွဲခြားမှုတို့ဘာသာရေးနည်းနည်းဖြိနှိပ်မှုတို့ရှိချင်ရှိမယ်ဒါပေမဲ့ဒါကတော့မပြောပါလောက်တဲ့ဟာလို့ကျွန်တော်ဒီ American ပြည်ထောင်စုတစ်ခုလုံးနဲ့ရှင်တဲ့အခါမှာတော့အဲ့လိုသုံးသပ်တယ်ဒီ1962အထိလောက်ကတော့ဒီ American ပြည်ထောင်စုမှာလည်းအသားရောင်ခွဲခြားမှုမျိုးမျိုးရှိခဲ့တယ်ဒါပေမဲ့ Civil Rights Movement ဒီတန်းတူညီမျှအရေးစိုက်ပွဲတွေ1962ကျော်လာတဲ့အခါကျတော့အများကြီးဒီမှာဖိနှိပ်ထုတ်ချက်မှုလူဒန်းစားခွဲခြားမှုအသားရောင်ခွဲခြားမှုတွေကြားမှခွဲခြားမှုတွေမရှိဘူးလို့ကျွန်တော်သုံးသပ်ပါတယ်။ဒီကဘာနဲ့ချီရင်တော့ဒီအမေရိကန်ပြည်ထောင်စုကတကယ်ကိုလွတ်လပ်ရေးအရသာကိုပြည်ပြည့်ဝဝခံစားနေရတဲ့တိုင်းပြည်ဒီသူ့ရဲ့ပြည်သူပြည်သားတွေလည်းလွတ်လပ်ရေးအပြည့်အစ်သာရကိုအပြည့်ဝခံစားရတယ်လို့ကျွန်တော်မြင်ပါတယ်။
လွတ်လပ်မှုကိုတန်းတူခံစားခွင့်ရှိတာကြောင့်တယောက်နဲ့တယောက်အပြန်အလှန်လေးစားမှုအပေါ်ပိုအလေးထားကြတယ်လို့မြင်သူကတော့မစ်ဇူရီပြည်နယ်ကိုလံဘီယာမြို့မှာနေထိုင်တဲ့မတ်ဝေပါ
လွတ်လပ်မှုအရသာဆိုတာကတော့လူတဦးချင်းရဲ့ကိုယ်ပိုင်အခွင့်အရေးတွေဖြစ်တဲ့သူတစ်ပါးကိုထိခိုက်မျက်နှာမှုမရှိစေဘဲနဲ့လွတ်လပ်စွာပြောဆိုခွင့်တွေးခေါ်ခွင့်ရေးသားခွင့်ကိုယ်ွယ်ခွင့် ဆာသဖြင့်အဲ့ဒါတွေကိုစိုးရင်ပူပန်ထိတ်လန့်ကြောက်ရွံ့နေစရာမလိုပဲနဲ့လုံဆောင်နိုင်တာဖြစ်တယ်လို့ယူဆတယ်အဲ့လိုအခွင့်အရေးတွေကိုလည်းလူတယောက်တည်းအတွက်မဟုတ်ပဲနဲ့အများပြည်သူအားလုံးတန်းတူအခွင့်အရေးအနေနဲ့ရနေကြရတဲ့ဟာလွတ်လပ်မှုရတာဆစ်ဆစ်ဖြစ်တယ်လို့လည်းမြင်နေဥပဒေအတွင်းမှာနေထိုင်နေမယ်စီကံလိုက်နာမှုရှိနေမယ်ဆိုလို့ရှိရင်ကိုယ်စိတ်ထဲမှာလုံခြုံမှုရှိတယ ပေါ်ပါတယ
်မယ်ရလန်ပြည်နယ်ဂလန်ဘာနီမြို့မှာနေထိုင်တဲ့ကိုအမ်တူအောင်ကလည်းပတ်ဝန်းကျင်အတိုင်းဝိုင်းအစိုးရအထူးကိုဖြစ်စေခြင်းတို့ပြောပိုင်ခွင့်လုပ်ပိုင်ခွင့်ရှိတဲ့လွတ်လပ်မှုကိုခံစားရတယ်လို့ပြောပါတယ်
ဒီမှာတော့ကိုချစ်ချင်တဲ့အရာတစ်ခုပေါ့နော်ဥမာကိုပြောချင်တဲ့အရာတစ်ခုကိုရဲ့ခံစားချက်ကိုရဲ့ပျော်ရွှင်မှုပဲဖြစ်ဖြစ်ကိုဘဝရဲ့တိုးတက်မှုပဲဖြစ်ဖြစ်ဘာနဲ့ကိုစူးစမ်းပြီးတော့မှလွတ်လပ်ပြောဆိုခွင့်ရှိတယ်ဒီနိုင်ငံမှာကနောက်တစ်ခုကလွတ်လပ်ခွင့်ဆိုပေမဲ့လည်းကျွန်တော်တို့ကအစိနဲ့ကနဲ့လွတ်လပ်တဲ့အရာသာအဲ့လိုမျိုးကျွန်တော်အနေနဲ့ခံစားရပါတယ်လို့
2018ခုနှစ်မှာကြာရောက်တဲ့ American ပြည်ထောင်စုရဲ့242နှစ်ပြည့်လွတ်လပ်ရေးနေ့ကို American ပြည်သူတန်းနဲ့ချီဆင်နွှဲနေကြချိန်မှာလွတ်လပ်ရေးနေ့အခမ်းအနားတွေလုံခြုံမှုရှိစေဖို့တရားဥပဒေစိုးမိုးရေးဆောင်ရွက်သူတွေကလည်းလုံခြုံရေးအစီအစဉ်တွေကိုစက်မှတ်ဆောင်ရွက်နေကြပါတယ်ရှင်
။မဆင်မြတ်မှုပါရှင်။ဆက်လက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်တဲကကြောက်လှန်ကူထဲမှာဆဲအကြပျောက်ဆုံးနေတဲ့ထိုင်းကျောင်းသား12ယောက်နဲ့နီးပြတို့ပါတဲ့ဘောလုံးဖွဲ့ကိုတနင်္လာနေ့ကပြန်ရှာတွေ့ခဲ့ရကြောင်းတကဘာလုံးကစောင့်ကြည့်နေသူတွေဝမ်းမြောက်ခဲ့ကြရပေမဲ့သူတို့ကိုကယ်ထုတ်နိုင်ဖို့အခက်အခဲတွေရှိနေပြီးမိုးကလည်းပိုကြီးလာနိုင်တဲ့အတွက်စိုးရိမ်နေရပါတယ်အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပ
ါဇွန်လ23ရက်နေ့ကကျောင်းသားကလေး12ယောက်နဲ့သူတို့ရဲ့နီးပြတို့ဟာဘောလုံးလေးချင်အပေးမှာချင်းရိုင်ခရိုင်တဲကတမ်လွန်နောင်နောင်ကူတဲ့ကိုတောရောက်ခဲ့ကြတာဖြစ်ပြီးတိထန်စွာရွာတဲ့မိုးကြောင့်ရေကြီးလာတာမို့ပြန်ပြေမထွက်နိုင်ကြပဲကူထဲမှာပိတ်မိနေကြတာဖြစ်ပါတယ်ဇွန်လ2ရက်တနင်္လာနေ့မှာတော့သူတို့73ဦးစလုံးကိုဗြိတိန်နိုင်ငံဂူရင်းကယ်ဆယ်ရေးကောင်စီကဗြိတိရှရင်းငုတ်သမား2ဦးဖြစ်တဲ့ Rick Stanton နဲ့ John Volanton တို့ပထမဆုံးရှားပြီးတွေ့ခဲ့တာပါသူတို့ကိုဂူရင်းကပတရားတောင်ပြန်လို့လူသိများတဲ့ကုန်းမြေနေရာကနေအတွင်းပိုင်းပေ650ကျော်လောက်အကွာမှာတွေ့ရှိခဲ့တာဖြစ်ပါတယ်သူတို့အားလုံးဟာ9ရက်ကျော်အစာမစားရတဲ့အတွက်အာရုံချိနေနေကြပေမဲ့တိကဒဏ်ရာရသူတဦးပဲရှိပြီးအားလုံးတိတိငင်ငင်ရှိတာတွေ့ရပါတယ်သူတို့ကိုရှေးကုသမှုတွေပေးနိုင်ခဲ့ပြီးဖြစ်တယ်လို့အားဖြင့်အစားအစာနဲ့လိုအပ်တဲ့ပစ္စည်းတွေပါပေးနိုင်ခဲ့ပါတယ်အားလုံးကိုအခုလိုပြန်ပြီးတွေ့ခဲ့ပေမဲ့သူတို့ကိုဂူပြင်ကိုကယ်ထုတ်လို့မရနိုင်သေးကြောင်းနဲ့ကယ်ထုတ်နိုင်ဖို့အတွက်ရေပောင်းများစွာကြာမြင့်နိုင်တယ်လို့ထိုင်းဆိုရကခံမှန်းထားပါတယ်ကေဆယ်ကူညီအတွက်အနိကစောင့်ကြည့်အကူအညီပေးနေတဲ့ American အခြေစိုက်NCRC အမျိုးသား Green Case Commission တာဝန်ခံ Enma Maza ကဒီဘောလုံးဖက်ကိုကယ်ဆယ်ရေးအတွက်အခက်အခဲတွေရှိနေတယ်လို့ပြောပါတယ်
။ You can't just swim in especially up against a current and through very tight location.
မင်းတို့ချင်းချင်းလေးရှိတဲ့ဒုရဲမှာစီးနေတဲ့ရေကိုဆံပြီးတော့ကူးဖို့ဆိုတာတိတ်ပြီးတော့မလွယ်လာပါဘူး။နောက်ပြီးတော့သူတို့ဘယ်နေရာကိုရောက်နေလဲဆိုတာကိုသိဖို့နည်းပညာလည်းမရှိသေးပါဘူး။နောက်ဂူရင်းနေရာတော်တော်များများမှာလည်းရေကကြီးနေတာပါ။အဲဒါကြောင့်သူတို့ကိုကယ်ထုတ်ရေးဟာတိတ်ကိုရှုပ်ထွေးတဲ့လုပ်ငန်းမှာဂူပေါက်ကနေပြီးတော့ဝင်ကယ်ဖို့စဉ်းစားရတယ်လို့တစ်ချိန်တည်းမှာပဲသူတို့ရှိနေတဲ့နေရာရောက်အောင်တခြားဘယ်နည်းရှိမလဲဆိုတာကိုပါတွက်ကြရမှာပါဒီတဲ့ပိုဆိုးတာကမိုးလေဝသအခြေအနေပါပိုဆိုးလာမဲ့သဘောရှိနေပါတယ်နောက်ပြီးတော့တကယ်လို့ရေငုပ်သွားမယ်ဆိုရင်လည်းပေနေနေလောက်သွားရင်ကိုအောက်ဆီဂျင်ဘူးကတုံးနေရတာဖြစ်ပြီးအတွင်းပိုင်းကိုဆက်သွားလေလေအခြေအနေကပိုပြီးတော့ဆိုးလေလေဖြစ်မှာပါ
ဟုတ်ပါတယ်ဘောလုံးဖွဲ့ရောက်နေတဲ့နေရာဟာဂူပေါက်ဝကနေအတွင်းကို2ကီလိုမီတာတမိုင်ကျော်ကျော်အကွာမှာရှိနေတာပါသူတို့ကိုကယ်ထုတ်နိုင်ဖို့အတွက်အခြေအနေအတော်များများပေါ်မှာမူတည်နေပြီးဒါရီကလည်းကြိုတင်းပြီးခံမှန်းလို့မရတာတွေဖြစ်နေတယ်လို့လည်းမာဇာကပြောပါတယ်
Well, that also depends entirely upon a number of factors that may be out of their control.
ဘုကဲ့သို့ကြာမဲ့အချိန်ကိုတွက်ကြည့်မယ်ဆိုရင်ကြိုတင်မှန်းဆလို့မရနိုင်တဲ့အခြေအနေတွေအများကြီးပေါ်မှာမူတည်နေပါတယ်အဓိကကတော့သူတို့တွေရှိတဲ့နေရာဟာနောက်ထပ်ရေတက်လာရင်မြုပ်နိုင်သလားဆိုတာကိုကြည့်ရမှာပါ။ဘာကြောင့်လဲဆိုတော့မိုးကဆက်ပြီးတော့ရွာနေအောင်မှမို့ဒီရေတွေကိုဘလို့ဆုတ်ထုတ်နိုင်မလဲ၊လွှဲထုတ်ပစ်နိုင်မလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်။တကယ်လို့ရင်ငုပ်ပြီးတော့ကဲမယ်ဆိုရင်တော့ဒါဟာတိတ်ကိုအနေရကြီးပါတယ်။သူတို့ကိုမကယ်ဆဲနိုင်ခင်မှာတော့ဒေသအာဏာပိုင်တွေကသူတို့အတွက်စေဝါတွေ၊စာနာရိတ်ခါတွေနဲ့လိုအပ်တာတွေကိုပို့ပေးဖို့လိုပါတယ်။အဲ့ဒီဒေသရဲ့မုတ်တုံမှုအခြေအနေကဒီကူထဲမှာဆိုနိုဝင်ဘာလလောက်ထိရေကြီးနေနိုင်လို့ပါ။
ပိတ်နေတဲ့ဘောလုံးအဖွဲ့သားတွေနဲ့ဆက်သွယ်နိုင်ဖို့အတွက်ကယ်ဆယ်ကူညီအဖွဲ့တွေက လမ်းကြောင်းတွေကိုဆင်းစားပြီးလှုပ်ဆောင်နေကြတယ်လို့ပြည့်စင်မီနဲ့ဒံအားလိုင်းတွေရောက်အောင်ပါလှုပ်ဆောင်နေကြတာပါ။မကြခင်မှာမိုးပေါ်ပြီးတီးထန်နေဆိုတဲ့မိုးလေဝသခန့်မှန်းချက်တွေကြောင့်ဘောလုံးဖွဲ့ရဲ့မိသားစုဝင်တွေဒါမကတကဘာလုံးကအခြေအနေကိုစောင့်ကြည့်သူတွေပါစိုးရိမ်နေကြတာဖြစ်ပါတယ်။ဒေါက်ခင်မျိုးသက်ပါရှင်။
အခုတော့ကမ္ဘာဖလားဘောလုံးပွဲအကြောင်းသတင်းလွှာကိုတင်ဆက်ပေးပါဦးမယ်။ဇူလိုင်လ၃ရက်မနေ့ကကစားခဲ့ကြတဲ့ကမ္ဘာဖလားဘောလုံးရှုံးထွက်နောက်ဆုံးပွဲစဉ်တွေမှာဆွီဒင်နဲ့အင်္ဂလန်အသင်းတို့ကွာတာဖိုင်နယ်ပွဲစဉ်တွေကိုတက်သွားခဲ့ပါပြီ။မနေ့ကပွဲရည်ထဲမှာမြန်မာပရိသတ်တွေစိတ်ဝင်စားကြတဲ့အင်္ဂလန်နဲ့ကိုလံဘီယာအသင်းတို့အကြိတ်နဲ့ကစားခဲ့ကြတာနဲ့ပတ်သက်ပြ ခဲ့တာပါဒီပွဲချင်းနေနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းမှာအကစားအစီအစဉ်ကိုတင်ဆက်နေတဲ့ကိုရန်နိုင်ရဲ့သဘောကိုမေးကြည့်ချင်ပါတယ်ကိုရန်နိုင်ရဲ့ဆွီဒင်နဲ့ဆွစ်ဇာလန်ပွဲဘယ်လိုသုံးသပ်ချင်ပါလဲ
ချီရတော့မျှကြပါတယ်နှစ်သင်းလုံးကချီမျှတဲ့အသင်းမှာအနိုင်ဆုံးဆိုတာကတော့ဒီရတဲ့အခွင့်အရေးပေါ်မှာဟူတည်ပြီးတော့အဲ့ဒီဟာကိုအသုံးချနိုင်တဲ့လူကနိုင်သွားတာပဲဒီနှစ်သင်းကတိတ်တော့မကွာပါဘူးဒါပေမဲ့ဆွီဒင်ကဒီပွဲမှာနည်းနည်းလေးတော့တာတယ်လို့တော့ထင်ရတယ်ဆွစ်ဇာလန်အတွက်ဆိုရင်တော့ကန်ဆိုးသွားတာပေါ့လေလူထိပြီးတော့ဝင်သွားတာအကူသမားလည်းဘာမှမတက်နိုင်လာဘူးမှားတယ်ဆိုတာကြာမကောင်းလို့ပဲပြောရမှာပေါ့
ဟုတ်ကဲ့မနေ့တုန်းကယင်တမမနဲ့ကြည့်ခဲ့ရတဲ့ပွဲကတော့အင်္ဂလန်နဲ့ကိုလံဘီယာပွဲပါအချိန်ပြည့်သွားတဲ့အထိတကိုးစီတည်ဖြစ်နေလို့အချိန်ပိုကစားနောက်ဆုံးမှာတော့ပယ်နယ်တီနဲ့အဆုံးဖြတ်ပေးခဲ့ရတာအင်္ဂလန်က၄ဂို၃ဂိုနဲ့ကိုလံဘီယာကိုနိုင်ပြီးတော့ควอเตอร์ไฟนอลကိုတက်သွားပါတယ်ဒီပွဲကိုရောကိုရနိုင်ဘလို့သုံးသပ်ချင်ပါလဲကိုလံဘီယာနဲ့အင်္ဂလန်ချေညီတယ်လို့ထင်ပါလားကိုရနိုင
်ချေညီတယ်လို့လည်းတစ်ဖက်ကပြောလို့ရပါတယ်ဒါပေမဲ့ခေါ်ပိုင်းမှာတော့အင်္ဂလန်ဆင်းကစားတယ်အင်္ဂလန်ဆင်းကဒီဖိပြီးတော့ကစားနိုင်တယ်ကိုလံဘီယာကဒီခံစစ်ကိုအားပြုပြီးတော့ကစားတယ်ပေါ့လေသူတို့မှာအဓိကကစားသမားတယောက်ဖြစ်တဲ့ Hamas Rodriguez လည်းမပါတဲ့အခါကျတော့သူတို့ကနည်းနည်းလေးခံစစ်ကိုလည်းအားပြုကစားရတယ်အင်္ဂလန်ကလည်းဖိကစားနိုင်ခဲ့တယ်ဒါပေမဲ့အင်္ဂလန်ဘင်းကခြေတန်းမှာတော့တိတ်ပြီးတော့ဒီနေ့ပွဲကတိတ်အခြေဆက်မမိသလိုပဲပေါ့နော်မမိတော့သူအရင်ပွဲတွေလောက်တော့ဂိုးမမျိုးခဲ့ဘူးပေါ့လေပြီးတော့ကိုလံဘီယာအတင်းဖြစ်နေတာလည်းပါတာပေါ့ဂိုးသွင်းရတာဟိုအတင်းငယ်တွေလောက်တော့မလွယ်ဘူးပယ်နယ်တီနဲ့တကူရတယ်နောက်ပိုင်းမှာဆက်မသွင်းနိုင်ခဲ့ဘူးဆက်မသွင်းနိုင်ပေမဲ့ဂိုးရပြီးတဲ့နောက်မှာလည်းသူတို့ကခံကံမှုကြိုးစားတဲ့ခါကျတော့တဖြည်းဖြည်းနဲ့ကိုလံဘီယာအင်္ဂလန်ဘက်ကိုပြန်ပြီးတော့ခြေပါဂိုးရဖို့ကစားနေတယ်ပို့ပြီးတော့ဖိကစားလာနိုင်ခဲ့တယ်ပေါ့
ဒီပွဲမှာအဝါကတ်တွေတက်ခါတာတော်တော်တွေ့ရပါတယ်ဆိုတော့ဒီပွဲကကျန်းတဲ့ပွဲလို့ပြောလို့ရမှာခင်ဗျ။
ကျန်းတယ်လို့တော့လည်းပြောလို့မရဘူး။ဒါပေမဲ့အခုနောက်ပိုင်းကလည်းဘောလုံးသမားတွေကလည်းနည်းနည်းလောက်ထိတာနဲ့နည်းနည်းလောက်တော်မီတိုက်မိတာနဲ့ပဲဟိုလဲကြတာတော့ဘာလို့အဲ့လိုမျိုးတွေကလည်းဖြစ်တယ်။ဒီပွဲအရင်ကျန်းတယ်လို့တော့ပြောလို့တော့မရအောင
်။ဟုတ်ကဲ့ဒါဆိုရင်အင်္ဂလန်ကအခုနိုင်သွားတော့ควอเตอร์ဖိုင်နယ်ကိုရောက်ပြီ။အဲ့ဒီမှာဆွီဒင်နဲ့တွေ့မယ်။ဆွီဒင်နဲ့အင်္ဂလန်ဘယ်တင်းကပို့ပြီးတော့ခြေသားမယ်ထင်ပါလေကိုရနိုင
်။နှစ်တင်းကတော့အရင်ကြီးကွာတယ်လို့တော့ပြောလို့မရဘူး။ဆွီဒင်ကတော့ခံစစ်ပို့ပြီးတော့တောင့်တယ်ပို့ပြီးတော့မာမာထန်ထန်ကစားတဲ့အတင်းပေါ့လေ။ဒီပုံမှာအင်္ဂလန်အတင်းနေနဲ့ဘလောက်တိုက်စစ်ဆင်ပြီးတော့ဒီရတဲ့အခွင့်အရေးကိုအပိုင်အသုံးချနိုင်တယ်မချနိုင်ဘူးဆိုတော့အပေါ်မှာလည်းမူတည်တာပေါ့။ပါမန်အားဖြင့်တော့ဆွီဒင်အတင်းကအင်္ဂလန်ကိုတန်းတူခံနိုင်တယ်ဆိုတာထက်ကိုအင်္ဂလန်နဲ့ကစားတဲ့အခါမှာလည်းရလက်ကောင်းတယ်ညီရလေးရှိတယ
်။ကွယ်နိုင်ကျေးဇူးတင်ပါတယ်။အခုတခါလန်ဒန်မြို့မှာရှိနေတဲ့ကိုထွန်းဆန်မင်းကိုမေးပြစေ။အင်္ဂလန်ကနိုင်သွားပြီဆိုတော့ပအဝင်ချင်မှာဘလို့တုံ့ပြန်မှုတွေကြားရမြင်ရလဲခင်ဗျ။
တောင်းဝင်ချင်တာတော့အကုန်လုံးကတော့ပျော်ကြတာပေါ့နော်။ဒီနေ့ပါနဲ့တန်ရထွက်လာကြတယ်။နေရာတိုင်းပါပေါ့နော်။ကျွန်တော်ကိုယ်တိုင်လည်းအိုက်တယ်ပါပဲ။လမ်းစုံလမ်းခွာတွေပါပေါ့နော်။ဒီများကြီးစီတဲ့ဒီပတ်တို့ဒီရဆန်မှာတော့အများကြီးစူးကြည့်ကြတယ်ဆိုတော့အင်္ဂလန်နိုင်ငံလည်းအကုန်လုံးကပျော်ကြတာပေါ့နော
်။ဟုတ်ကဲ့ကိုထွန်းဆန်မင်းဒီပွဲကိုဘလို့မြင်ပါလဲ။အင်္ဂလန်ကပို့ပြီးတော့ခြေတရလို့ထင်ပါလား
။အင်္ဂလန်အသင်းကဆန်ရှင်းဆုံးနဲ့အကောင်းဆုံးတစ်ခါပါပဲ။ကိုလံဘီယာအသင်းကတော့ဝါကပ်ဖလူကျန်းမှမြားတယ်ကွ။ကျန်းနေပေါ့နော်သူတို့ရဲ့အဝင်ရေကျန်းနေအခွင့်အရေးမပေးဘူးပေါ့နော်တခုဆိုရင်သူကအတိုက်ကတ်နေတဲ့သူရင်ဆိုင်ရတယ်ပေါ့နော
်ဟုတ်ကဲ့လန်ဒန်ကကိုထွန်းဆန်မင်းကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကျော်အောင်လင်းဆက်သွယ်မြင်းမြန်ထားတာပါဒုတိယပိုင်းနိုင်ယူဝက်မှာတော့အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ခါနေဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်လေးကိုမနက်9:00နာရီထိဆက်ပြီးလိုင်းဒိုမီတာ24 40နဲ့58တို့အပြင်လိုင်းလမီတာ190 kHz 1905ရုကနေလဲထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒုတိယပိုင်းနိုင်ဝက်မှာနားဆင်ရမယ့်ဓာတ်ရိုက်လေးလိုင်းပြန်လဲထုတ်လွှင့်တဲ့အစီအစဉ်မှာတော့
အနေဆုံးဖြစ်နိုင်ခြေကနေစဆွေးနွေးပြီးတော့မှပြီးဆိုးနေတာတွေထက်တာတွေကိုနောက်မှဆွေးနွေးမယ်ဆိုတဲ့ပုံစံနဲ့ရှင်းကပ်နေတာကိုတွေ့ရတယ်။
အပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒါအပြင်ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းစောင်းပါကောက်နှုတ်ချက်နဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းဆောင်မတွေကိုငူရင်းအာပေါ်မပြတ်တင်ဆက်ပေးထားပါရဲ့ရှင်။တရုတ်နိုင်ငံရဲ့အဆိုပြုချက်ရိုဟင်ဂျာပြဿနာအဖြေရှာဖို့တွန်းအားဖြစ်စီတယ်ဆိုတဲ့ခေါင်းစဉ်နဲ့ဇူလိုင်လ3ရက်နေ့ထုတ် Global Times မှာဂီဟွန်လျန်ဂီတာထားတဲ့ဆောင်မကိုပထမဆုံးကောက်နှုတ်တင်ပြလိုပါရဲ။ဇွန်လကုန်ပိုင်းကမြန်မာနိုင်ငံအတိုင်းအမြံရုံးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးကျော်တင်ဆွေဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AH မာမူဒ်အလီတို့တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဝန်ကြီးနဲ့ဘေကျင်းမြို့မှာတွေ့ဆုံခဲ့ပြီးရိုဟင်ဂျာပြဿနာဖြေရှင်းရေးနဲ့ပတ်သက်လို့ပွန့်ပွန့်လင်းလင်းအမြင်ချင်းဖလှယ်ခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာတရုတ်ကတင်ပြခဲ့တဲ့အချက်၄ချက်ကိုသဘောတူညီခဲ့ကြပါတယ်။တရုတ်ကတင်ပြခဲ့တဲ့အဆင့်၃ဆင့်ပါကမ်းလှမ်းချက်ဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံလုံးလက်ခံနိုင်မယ့်အဆိုပြုချက်ဖြစ်ပြီးရခိုင်ပဋိပက္ခကိုဖြေရှင်းရမှာအပြုသဘောဆောင်တဲ့အခန်းကဏ္ဍကပါဝင်မယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ရိုဟင်ဂျာရေးဟာရှုပ်ထွေးသလိုဖြေရှင်းမှုလည်းခက်ခဲပါတယ်။လောလောဆယ်ရခိုင်ပြည်နယ်မှာလုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးပြန်လည်ရယူဖို့လိုအပ်နေတယ်လို့နောက်တစ်ဆင့်မှာရိုဟင်ဂျာဒုက္ခသည်တွေပြန်လည်နေရာချထားပေးဖို့ဖြစ်ပြီးရေးရှိမှာရခိုင်ဒေသကပြဿနာရဲ့အရင်းမြစ်ကိုဖြေရှင်းဖို့ဖြစ်ပါတယ်။တရုတ်နိုင်ငံရဲ့အဆင့်30ပါအဆိုပြုချက်ဟာဒီပြဿနာကိုအခြေခံကြကြဖြေရှင်းနိုင်ပါလိမ့်မယ်။ပထမအဆင့်ကအပြည့်ခံရဆဲပြီးဒေတာကံပြည်သူတွေအတွက်လုံခြုံစိတ်ချရတဲ့ပတ်ဝန်းကျင်အခြေအနေတစ်ခုပြန်လည်တည်ဆောက်ပေးဖို့ပဲဖြစ်ပါတယ်။ဒုတိယအဆင့်မှာတော့ဒုက္ခသည်တွေစီစစ်လက်ခံပြန်လည်နေရာချထားရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုဆွေးနွေးကြဖို့နဲ့ဒီလိုဆွေးနွေးရမှာနိုင်ငံတကာအတိုင်းဝိုင်းကလည်းပံ့ပိုးကူညီဖို့လိုအပ်ကြောင်းဖော်ပြထားပါတယ်။ဒေတာရင်းတိုးတက်မှုကိုဖော်ဆောင်ပြီးပဋိပက္ခရဲ့အရင်းမြစ်ပြဿနာကိုအမြင့်ဖြတ်ဖြေရှင်းဖို့လိုတယ်ဆိုတဲ့တတိယအချက်ကတော့အခက်အခဲဆုံးဖြစ်တယ်လို့ဆိုပါရစေ။ဒီအချက်၃ချက်ကိုအကောင့်ထည့်ဖော်ဆောင်ရဖို့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့အကြားဆွေးနွေးကြဖို့လိုပါမယ်။ဒီလိုအကောင့်ထည့်ဖော်ရမှာလဲတရုတ်နိုင်ငံအနေနဲ့အရေးပေါ်အကူအညီတွေပေးသွားမှာဖြစ်တယ်လို့ပြန်လည်တည်ဆောက်ရေးမှာလဲကူညီသွားမှာဖြစ်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ရဲ့အိမ်နီးချင်းနိုင်ငံဖြစ်တဲ့တရုတ်နိုင်ငံအနေနဲ့ရိုဟင်ဂျာရေးဖြေရှင်းဖို့ပါဝင်တင်ကြောင်းနဲ့ဒါဟာတရုတ်နိုင်ငံအနေနဲ့နိုင်ငံတကာအရေးမှာတာဝန်ယူမှုရှိကြောင်းပြသရလဲရောက်တယ်လို့စောင်းမားမှာရေးသားထားတာကိုဖတ်ရှုရပါတယ်ဆက်လက်ပြီးစစ်တပ်ကအာဏာစုပ်ကင်ထားတာဟာရိုဟင်ဂျာပြည်နာဖြေရှင်းဖို့အတားအဆီးဖြစ်နေဆိုတဲ့ခေါင်းစဉ်နဲ့ဇူလိုင်လ3ရက်နေ့ The National မှာ Jamie Prentice ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြလိုပါတယ်။မြန်မာနိုင်ငံမှာအာဏာစုပ်ကင်ထားတဲ့စစ်တပ်အောက်ရိုဟင်ဂျာလူနည်းစုအပေါ်နှိမ်ပယ်နှိပ်စက်မှုတွေရှိနေသေးတာဟာဒုက္ခသည်ပြည်နာဖြေရှင်းရမှာအတားအဆီးဖြစ်နေတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ကထုတ်ဖော်ပြောတယ်လို့ဆောင်းပါးကိုအစချီထားပါတယ်။ဒုက္ခသည်တွေပြည်လည်နေရချထားရေးအတွက်ကုလသမဂ္ဂနဲ့မြန်မာနိုင်ငံကြားပြင်းပြင်းထန်ထန်သဘောထားကွဲလွဲနေချိန်မှာပဲဒီကိစ္စမှာစစ်တပ်ကတာဝန်အပြည့်အဝရှိတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။စစ်တပ်ကအာဏာရှိနေစေဖြစ်ပြီးနိုင်ငံတကာကစစ်တပ်ကိုဖိအားပေးဖို့လူကြောင်းလဲစောင်းမမှာဖော်ပြပါရှိပါတယ်။နေရရင်ပြန်နိုင်ဖို့နဲ့ခွဲခြားဆက်ဆံတာတွေမရှိဘဲမြန်မာနိုင်ငံတွင်နေထိုင်နိုင်ကြဖို့ကဒုက္ခသည်တွေရဲ့ကိုယ်ပိုင်ခွင့်ရေးဖြစ်ပါတယ်။ဒါကိုမြန်မာအစိုးရနဲ့အထူးသဖြင့်စစ်တပ်အနေနဲ့နားလည်သဘောပေါက်ဖို့အရေးကြီးတယ်လို့မစ္စတာဂူတာရက်စ်ကပြောပါတယ်။ရိုဟင်ဂျာတွေကိုအပြည့်အဝမကာကွယ်ပေးဘူးလို့ဝေဖန်ခံနေရတဲ့ဒေါန်ဆန်းစုကြည်ကိုအပြစ်တင်တဲ့သဘောမပါပေမဲ့စစ်တပ်ကလက်ရှိအာဏာရှိနေစေဖြစ်တာကြောင့်အခြေအနေတွေကိုသုံးသပ်ဖို့ခက်တယ်လို့လည်းဆိုပါတယ်။ဘာပဲဖြစ်ဖြစ်အစိုးရအနေနဲ့လူခွင့်ရေးကိုလိုက်နာပြီးရှေ့လျှောက် မြင့်ပန်းနှိပ်စက်တာတွေကိုကာကွယ်ဖို့ပုံမိုလှုပ်ဆောင်ရမှာဖြစ်ပြီးရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံစွာနေရပြန်နိုင်ရေးအတွက်မြန်မာအစိုးရစီကတေချာတဲ့ကတိတစ်ခုလိုအပ်တယ်လို့လည်းမစ္စတာဂူတာရက်စ်ကပြောသွားကြောင်းရေးသားထားတာကိုဖတ်ရှုရပါတယ်ရှင်မဘာသာရဲ့ဗုဒ္ဓဟူးနေ့မနေ့ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်။အခုတော့မနေ့ခင်းတိုင်းနားဆင်နေကြ American 3 Indian English စာသင်ခန်းစာကိုနားထောင်ဖို့အလှည့်ရောက်ပါပြီ။ဒေါ်လလသန်းစီစဉ်တင်ဆက်ပေးထားပါတယ
်။ဒီနေ့နေ့ပဲတင်ပြပေးမယ့် idiom အစုံကတော့ Greek ဒန်တာယီပုံပြင်ကဆင်းတက်လာတယ်။
Achilles heel.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက A C H I L L E S Achilles ကတော့လူနာမည် H E E L heel ကတော့ခြေဖနောက်ဖြစ်ပါတယ်။ဒါကြောင့်စကားပိုက်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင်။ Achilles ဆိုသူကတော့ရှေးရရှင်ကားတွေချီးပူးရင်ဒါမှမဟုတ်တမိုင်းစာအုပ်တွေကိုဖတ်ဖူးရင်သိကြမှာပါ Greek ဒန်တာယီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီး Styx ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထီးတဲ့နေရာအလုံးမှာ Achilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထီးတဲ့အတွက်အဲ့ဒီတနေရာမှာတော့ထီရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီဂျစ်ကဗျာမှာထိုဂျင်စစ်ပွဲများအတွင်အာကီလီစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒန်တာယီဖွဲ့စုထားတာဖြစ်ပါလေ။တိုက်ပွဲစစ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလီစ်ရဲ့အကအကွယ်မဲ့တဲ့ခြေဖနောက်ကိုညှားနေပြင်းပြတဲ့အခါAchilles အသက်ဆုံးရှုံးရတဲ့ဒန်တာကြီးပါ။ဒါကြောင့်လူတို့ဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာနာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ွက်တွေတော့ရှိစမြဲပါ။အဲ့ဒါကို Achilles heel ဆိုရည်ညွှန်းပြောလို့ရှိပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Many people don't know this.But Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့တခွက်တည်းရှိတဲ့ပြညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထည်ပေးရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေအသိမသိကြတဲ့လူတူဦးရဲ့ပြော့ညံ့ွက်ကိုရည်ညွှန်းပြောခြင်းဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလသန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာစီစဉ်ပြီးမှာတော့အင်္ဂါညဓာတ်ရိုက်လေးလိုင်းစီစဉ်ကိုပြန်လည်ထုတ်လွှင့်ပေးသွားပါမယ်။ပြည်တော်စုငင်းငင်းညီလာခံ21ရာစုပင်လုံတတိယကြိမ်အစည်းအဝေးကိုလာမယ့်ဇူလိုင်လ17ရက်ကစလို့9ရက်ကြာနေပြည်တော်မှာကျင်းပမယ်လို့အစိုးရကအကြေညာထားပါတယ်။အကြိမ်ချင်းရက်ရွှေဆိုင်ပြီးမှကျင်းပဖြစ်တော့မယ့်ဒီညီလာခံနဲ့အနာဂတ်ငင်းငင်းရေးအလားအလာပေါ်တောတာရှင်တွေရဲ့အမြင်တွေကိုအင်္ဂါညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးထားကြတာပါ။ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးထားပါတယ်။
မင်္ဂလာပါခင်ဗျာ VOA တရားလေးလိုင်းစီစဉ်ကကြိုးစားပါတယ်ကျွန်တော်ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့21ရာစုပင်လုံညီလာခံတတိယကြိမ်အစည်းအဝေးကိုလာမယ့်ဇူလိုင်လ17ရက်ကစပြီး9ရက်ကြာနေပြီးတော့မှကျင်းပမယ့်အကြောင်းနိုင်ငံတော်အတိုင်ပင်ခံယုံ Facebook စာမျက်နှာမှာကြီးညာထားပါတယ်အချင်းချင်းရက်ရွှေဆိုင်ပြီးမှဖြစ်လာခဲ့တဲ့ဒီညီလာခံနဲ့နောက်ပြီးတော့ဒီမြန်မာနိုင်ငံရဲ့အနာဂတ်ငင်းငယ်အလားအလာတွေအပေါ်ကိုဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့ပင်တိုင်းဆွေးနွေးပေးကြမယ့်ပုဂ္ဂိုလ်တွေကတော့ရှမ်းတန်တော်စင်သတင်းဌာနကိုတည်ထောင်ခဲ့သူလည်းဖြစ်ပြည်တော်စု Institute ရဲ့ Director လည်းဖြစ်တဲ့ဦးခွန်ဆိုင် SNDP ပါတီကိုစားပြုတ်ဒီပွဲမြို့နယ်ကအမျိုးသားလွတ်တော်အမဟောင်းဦးရဲထွန်း Now, we are NFC, a player, Yawin Alepi, ANC, a player, a tree, a dream, Munipita, Utuns or Pipare, General Pramazo, Ukonsango, Lilai Mogo, Pekoja, Makamia, Ukonsai.
Okay, Yavari,
okay, Ukonsai, a cool
lava.
Okay, Mingala Makamia, the Nasati Azu, Pinlo, Nilagangara, Kutatia, J, to get Jimba Pitome Bono, dear Winting Alabi Bo, so that you know, Piotr, where do I change Jimba would yet the Swiss and Viroma Kulu Pila get Peter Noma. အခုလည်းမသေးကြသေးတာကဘယ်အဖွဲ့တွေပါမလဲအန်စီလက်မှာမထိုးသေးတဲ့အဖွဲ့တွေကဘယ်အဖွဲ့တွေကိုဖိတ်မလဲဆိုတာမသိရသေးပါဘူးဆိုတော့အခုဆိုင်ကဘယ်လိုမြင်မိတယ်လဲအခုဆိုင်လည်းဒီဆွေးနွေးပွဲတွေမှာလီလာသူအနေနဲ့ပဲဖြစ်ဖြစ်ပါဘောအဖွဲ့စီတစ်ခုကိုကိုးစားပြုလို့ပဲဖြစ်ပါတော့တက်ဖူးဟိုဆွေးနွေးဘူးတော့အခုလာမယ့်တတိယကြိမ်ညီလာခံရဲ့အလားအလာကရောအခုဆိုင်ဘယ်လိုရှိတယ်လို့မြင
ပြည်ထောင်စုငင်းချင်းကြီးညီလာခေါင်မကျင်းပမယ်ရဲ့အကြောင်းရင်းကတော့ပါလေဆိုတော့ဒီခွဲမထွက်ရဘူးဆိုတော့အာဒီအစိုးရဘက်ကတောင်းဆိုချက်နဲ့ပတ်သက်ပြီးတော့မှဒီအကျင့်နဲ့ပြန်မလို့မှဆွေးနွေးတဲ့ကိစ္စဟာမပြေလေတဲ့အခါကျတော့ဒီမပြေသေးဘူးမှရှေးခံပြီးတော့မှအခုထိမကျင်းပနိုင်ခြင်းနဲ့ဖြစ်ပါတယ်နော်အဲ့တော့ဒီနောက်ဆုံးမှာဘယ်လိုဖြစ်သွားလဲဆိုတော့ဒီနှစ်ဖက်စလုံးကမြင်လာတာဒီကျွန်တော်တို့မကြည်လေတဲ့ကိစ္စကိုပဲဆက်ပြီးညင်းနေလို့ဆိုလို့ရှိရင်ဒီငင်းချိုင်းညီလာခံဖြစ်နိုင်မှာမဟုတ်ဘူးကျွန်တော်တို့လုပ်တင်တာကတော့လွယ်တာကနေဆက်တာကိုသွားဖို့တွေအဲဥပမာဆိုလို့ရှိရင်ဒီရန်သူရဲ့တကယ့်အခြေခံတက်ကြီးကိုအဲ့ဒီတော့မှမရဘူးဆိုလို့ရှိရင်ဒီတက်ကိုဆက်လက်တိုက်နေတဲ့အစားသူ့ရဲ့ဝန်ကျင်မှာရှိတဲ့တက်စခန်းတွေကိုအရင်တက်နော်ဒီတက်စခန်းတွေပြီးတဲ့အခါကျတော့မှရှိတဲ့ပြင်အားစုတာပေါင်းပြီးတော့မှဒီတက်ကြီးပြန်တိုက်တာကောင်းတယ်အဲ့ဒီအတွေ့အခေါ်နဲ့အဲသူတို့ဒီခွင့်မထွက်ရဘူးဆိုတဲ့စိတ်ကသူတို့ကြော်လောလိုက်ပြီးတော့မှဒီလွယ်ရာကစတယ်လို့အဲ့လိုမြင်ပါတယ်
။ဟုတ်ကဲ့ဥက္ကဋ္ဌကျေးဇူးတင်ပါတယ်။ကျွန်တော်ဥယထွန်းလည်းတခါတည်းဒီမိကုန်းကိုပဲမေးချင်ပါတယ်။ဥယထွန်းအမြင်ကတော့ဘယ်လိုရှိသလဲကျွန်တော်တို့အရင်အကျဉ်းချုပ်ပြောပါအောင်
။ကျွန်တော်အမြင်ပြောရရင်တော့ဟိုဒီလိုပြဿနာတွေပေါ့နော်ဆွေးနွေးတကြိမ်တကြိမ်တကြိမ်ဆွေးနွေးတိုင်းမှာဒီလိုပြဿနာတွေတွေ့နေမယ်ဆိုတာကတော့ဟိုတိုက်ပြီးတော့မထမ်းဘူးပေါ့လေမထမ်းဘူးဆိုတာကဟိုဒီမှာဟိုစီဝေးပုံစံကိုပေါ့နော်ကျွန်တော်တို့ဒီငင်းညာရေးအတွက်ငင်းညာရေးအတွက်ဆွေးနွေးကြတဲ့ဆွေးနွေးပွဲမှာပထမဦးဆုံးအနေနဲ့အပြည့်အစုံရက်စဲထားတယ်အပြည့်အစုံရက်စဲထားတယ်ဆိုတာကနိုင်ငံရေးကိစ္စတွေဆွေးနွေးဖို့အတွက်ဆွေးနွေးဖို့အတွက်ကျွန်တော်တို့ရံမဖြစ်ကြဘဲနဲ့အပြည့်အစုံရက်စဲထားမယ်အဲ့ဒီအတွက်ကိုစီကံလေးတွေတတ်မှတ်ပြီးတော့ NCA ဆိုပြီးတော့ကျွန်တော်တို့အပြန်လန်လိုက်နာရမယ်ဆိုတာချုပ်ပြီးတော့ကျွန်တော်တို့အဲ့ဒါလေးချုပ်ဆိုပြီးတော့အပြစ်ခတ်ရက်ပြီးတဲ့အခါကျတော့မှနိုင်ငံရေးဆွေးနွေးပွဲကစားပိုင်းကိုသွားမယ်ဆိုတာဒီຢာကတော့ဒီဝီယဟိုပေါ့နော်နန်းချောင်းပေါ့နော်အဲ့ဒီမှာနိုင်ငံရေးဆွေးနွေးတဲ့အခါမှာအခုဟိုဘယ်အထိရောက်နေသလဲဆိုရင်ကျွန်တော်တို့ဖက်ဒရယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တိုင်းနာနဲ့ကိုင်ဖွဲ့စည်းတွေကလည်းဖက်ဒရယ်စနစ်ကိုသွားကျင်တယ်စစ်မှန်တဲ့ဖက်ဒရယ်စနစ်ကိုဟိုကျွန်တော်တို့ဟိုရောက်ချင်တယ်အဲ့ဒါကိုပြီးခဲ့တဲ့ဥသိမ်းရှင်အစိုးရလက်ထက်မှာလဲဟိုငကူဟိုဥနေဝင်လက်ထက်ကဖက်ဒရယ်ဆိုတာခွဲထွက်ရေးလို့နားလည်ထားတဲ့အနေအထားနေပြီးတော့ဖက်ဒရယ်ဆိုတာအခွဲထွက်ရေးမဟုတ်ဘူးခွဲမထွက်ဖို့အတွက်ခွဲမထွက်ချင်းအောင်ခွဲမထွက်ဖို့အတွက်ကျွန်တော်တို့ကအတူတကွနော်အတူတကွဒီကိုဟိုဒေတာကိုနေနေမှာကိုပဲအုပ်ချုပ်ခွင့်နဲ့ဒီဒီအာနာပေါ့နော်လုပ်ပိုင်ခွင့်အာနာဆွေးနွေးမှုတွေရှိတဲ့စနစ်ကိုဖက်ဒရယ်လို့ခေါ်တယ်ဆိုတာကိုနားလည်သွားတဲ့အခါမှာဖက်ဒရယ်ကိုသွားဖို့ဆိုတာကိုသဘောတူသွားတယ်ပေါ့အဲ့တော့အခုပြီးခဲ့တဲ့ကာလမှာတော့အဆိုရနဲ့တမတော်ကဒီဟိုစိတ်ပြီးတော့ဟိုအမြင်မကွဲဘူးပေါ့တမတော်ကလက်ခံလိုက်လို့ရှိရင်တမတော်ကလည်းဘာပဲဖြစ်ဖြစ်လက်ခံလိုက်တဲ့အမြင်ကရှိတာပေါ့နော်အဲဒီကြားထဲမှာကျွန်တော်တို့ဒီဒီတိုင်းလမ်းနဲ့ကန်ဖွဲ့ရင်းနဲ့အစိုးရနဲ့ဂျာမှာဆိုလို့ရှိရင်လည်းဆက်တွယ် เออเจ๊เนี่ยเนาะดีเทคนิคเนี่ยอพ่อดีเลยชื่อชื่อได้คาจ้ะတော့အမင်းဒီမတူတာကွဲပြားတာရုံမှုမရှိတဲ့ကိစ္စတွေလည်းဒီဟာကသွားအပြန်လုံးပြန်ထိုးပြီးတော့သူတို့တည်ဆောက်နိုင်နေပေါ့เนาะအဲ့တော့ဟုတ်ပြီအဲ့ဒီအနေထားရောက်တဲ့အခါအမှန်ကဒီအစိုးရလက်ထက်မှာကောင်းစားစုကြီးတို့ အရင်အစိုးရလက်ထက်ကလုပ်ထားတဲ့နိုင်ငံကဒီအထိရောက်နေခေရဒီအထိရောက်နေရောက်နေရဲ့ဆိုရင်တမားတို့ဒီဖက်ဒရယ်သွားမယ်ဆိုတာမှာယူရတူညီသွားပြီတူညီသွားတဲ့ဆိုတဲ့အခါကျတော့ဖက်ဒရယ်ကိုဘယ်လိုနားလည်ကြတယ်လဲဆိုတဲ့ဥစ္စာကိုနှစ်ဖက်နားလည်အောင်အရင်ဆုံးကြိုးစားရမယ်ဒီဟာကိုနားလည်မှုအပေါ်မှာအခုလက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုတမားတို့အဲဖက်ဒရယ်နဲ့တိုက်အောင်ဘယ်လိုပြင်ဆ လိုရှင်နေသွားလို့ရှိရင်ဒီကျွန်တော်တိုးတက်မှုလည်းများတာနဲ့နောက်ရှင်းလဲရှင်းတယ်အဲ့ဒါတွေရပြီဆိုတဲ့အခါကျတော့မှပြင်စည်းလမ်းကြောင်းကိုသူ့ဖွဲ့ပြီးအောင်ခြေကဥပဒေအမှတ်ထားတဲ့အတိုင်းလုပ်မယ်ဒီဟာကဟိုဒီအခုသွားတဲ့နိုင်ငံရေးလမ်းကြောင်းကပို့ပြီးတော့နော်ပို့ပြီးတော့ဒီတက်ပြက်ဖြစ်ခြင်းရှိမယ်ပို့ပြီးတော့အောင်မြင်မှုကိုလည်းရနိုင်မယ်ပေါ့အခုအနေထားကအဲ့ဒီတော့မတားရှင်းရှင်းလင်းလင်းမရှိဘူးဒါကြောင့်ဒီဟာကတော့ဟိုပြဿနာတွေကတော့မကြခဏတွေ့နေအောင်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ကျွန်တော်ဥထွန်းစော်ကိုလည်းလေးလိုင်းမှာဖိတ်ခေါ်ချင်ပါခင်ဗျာဥထွန်းစော်ကလည်းဒီနေရာမှာဟိုအဓိကကြားတဲ့အဖွဲ့ကြီးနှစ်ခုဖြစ်တဲ့ UNFC နဲ့ ANC လို့အဖွဲ့တွေကိုကိုစားပြုနေတဲ့ပုံကိုဖြစ်တော့ဥထွန်းစော်တို့ကအခုဒီလာမယ့်17ရက်နေ့မှာစတင်မယ်လို့သူတို့ပြောထားတဲ့ဒီညီလာခံမှာတက်ဖြစ်မလားဒီညီလာခံစောစောကပြောခဲ့သလိုမစားပြစ်နေတဲ့ဟိုအကြောင်းအရာတွေထဲမှာဘာတွေကများအဓိကအကြောင်းအရာခံနေရလဲစောစောကဦးရဲထွန်းတို့ဦးခွန်ဆိုင်တို့ဆွေးနွေးသွားတဲ့အချက်တွေကြောင့်လားဟုတ်ကဲ့ဆွေးနွေးပါအောင်ဟိုအဓိကကတော့တက်ဖြစ်လားမတက်ဖြစ်ဘူးလားအရင်ပြောပါအောင
်ဟုတ်ကဲ့အဓိကကျွန်တော်ဒီနှစ်ချက်ပေါ့နော်ပထမအနေနဲ့ပြောချင်ပါတယ်အတိတစ်ချက်ကတော့ဒီပြီးခဲ့တဲ့နှစ်မေလမှာလုပ်ခဲ့တဲ့တတိယစုပင်လုံးဒုတိယအစည်းအဝေးမှာတည်ဆုခဲ့တဲ့ package D ဆိုတာရှိတယ်အဲ့ဒီမှာအတူအဘက်ကတက်မလို့တခုလေးရှိနေခွဲမထည့်ရမှုဆိုခိုင်ထားတယ်ဒီဘက်ကကျွန်တော် AC လက်မှတ်ရေးထိုးထားတဲ့တိုင်းလက်လက်နဲ့ကိုင်းစွန်လည်းရဲ့ဖွဲ့စည်းတဲ့ဘက်ကကိုယ်ပိုင်ပြတ်တန့်ခွင့်နဲ့ပြည်နယ်ဖွဲ့စည်းပုံခြေကဥပဒေရေးဆွေးရမှုဆိုတာရှိတယ်။ဒီနှစ်ခုအပေးယူမသိခဲ့ကြဘူး။အဲ့ဒါကြောင့်ပြည့်စုံခဲ့တယ်။အခုတစ်ချိန်မှာဒီဟာကိုမဆွေးနွေးဘူးပေါ့။နော်။အနည်းဆုံးဖြစ်နိုင်ခြေကနေစဆွေးနွေးပြီးတော့မှပြည့်စုံနေတာတွေခက်တာတွေကိုနောက်မှဆွေးနွေးမယ်ဆိုတဲ့ပုံစံနဲ့ရှင်းကပ်နေတာကိုတွေ့ရတယ်။ခုနကအကြံခိုက်တန်လည်းပြောသွားတာတွေ့ပါတယ်။ဆိုဒီဟာကပါလဲဆိုတော့ NCA လုံတုံးကဦးသိန်းစိတ်ဆိုးရရဲ့ UPWC နဲ့ NCCD ညှိနှိုင်းတုံးကဥပမာလိုဖြစ်နေပြီ။လွေတော်ကိုအရင်ဆွေးနွေးပြီးခက်တာကိုနောက်မှဆွေးနွေးမယ်ဆိုပြီးခြံထားကြတယ်ခက်တာတွေကိုခြံထားရင်းနဲ့ခက်တာတွေကအများကြီးဖြစ်လာပြီးတော့အပြေရှာဖို့ခက်ခဲတဲ့အနေအထားနဲ့ရင်ဆိုင်ခဲ့ရတယ်နောက်ဆုံးမှာစင်ကောင်ကြီးအမိကြမ်းမတက်ဆိုသလိုရုပ်ဖြစ်ခဲ့တယ်လက်ရှိနိုင်ငံရေးဆွေးနွေးမှုပုံစံတန်မှာအခြေခံရမယ့်နိုင်ငံရေးဆွေးနွေးမှုမူပေါင်းဆိုတာရှိပါတယ်မူပေါင်းနဲ့ပတ်သက်လို့ဥသိမ့်တွေဆိုရလက်ထက်ကအတည်ပြုခဲ့တဲ့မူနဲ့နော်ဒေါက်ဆဲစုကြည်ဆိုရလက်ထက်မှာအဲ့ဒါကိုပြန်လဲသုံးသပ်ထားတဲ့မူဆိုပြီးတော့မှမူနှစ်မူသဘောမျိုးမရှိမလင်းရှိနေပါတယ်အခုနိုင်ငံရေးဆွေးနွေးပွဲပုံစံတန်တွေကဘယ်မူပေါင်းကိုအခြေခံတာလဲမသိဘူးပေါ့နော်ဆိုရင်အခုဆွေးနွေးပွဲတွေကနိုင်ငံရေးမူပေါင်းအခြေခံတဲ့မဟုတ်ပဲအခြေပြေသလိုဆွေးနွေးနေကြတာကိုကျွန်တော်တွေ့ရပါတယ်အဲ့ဒါကြောင့်ပြီးစဉ်ကြီးကနေရတဲ့ညီညာရေးဖြစ်စဉ်ကိုသွားနေတယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့အဲ့တော့ဦးထွန်းစော်တို့အနေနဲ့ကောဒီအခုညီလာခံမှာတက်ဖြစ်မလားဒါမှမဟုတ်အစိုးရဘက်ကဖိတ်ထားတာရှိသလားမတက်ဖြစ်ဘူးလားဘယ်လိုလဲခင်ဗျာ
အခုခန့်ကန်တဲ့ပတ်သက်လို့ကကျွန်တော်တို့ယက်တိကျတော့ပါလဲဆိုတော့ဒီဆွေးနွေးမှုပုံစံဟာအမြစ်သာရနဲ့အဓိပ္ပာယ်ရှိဖို့လိုတယ်။နော်ဒီသဘောတူထားတဲ့မူပေါင်းတွေပေါ်မှာအခြေခံဖို့လိုတယ်။နောက်ပြီးတော့အခုကခွဲခြားဆက်ဆက်မှုတွေရှိနေတယ်။ငင်းချင်ရေးဖြစ်စဉ်မှာအတိအကအခြေခံရှိရမယ်။နောက်အပြန်အလှန်သိမှတ်ပြုမှုလေးစားမှုနဲ့နော်ဂုံသိက္ခာရှိမှုတို့ဟာအခုကမရှိဘူးဖြစ်နေတယ်။အဲဒီပုံမှာအခြေခံပြီးမှကျွန်တော်တို့ကနော်ဓာတ်တူရတူပါဝင်ဆွေးနွေးဆုံးဖြတ်ခွင့်ရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကသိရောက်ဖို့အတွက်သဘောထားရှိပြီလားဖြစ်ပါလေ
။ဟုတ်ကဲ့အခုထိတော့ဖိတ်မဖိတ်သေးဘူးပေါ့နော်
။ဟုတ်ပါလေ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်တစ်ချက်တည်းပဲကျွန်တော်ဖင်လန်နိုင်ငံကဝင်ဆွေးနွေးပေးမယ်ကိုငင်းချောင်းလည်းဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုငင်းချောင်းရှိပါလား
။ဟုတ်ကဲ့ခင်ဗျာကျွန်တော်အခုကျွန်တော်လူရင်းတို့ရင်းလဲကျွန်တော်ပြောပါမယ်။အဓိကကကျွန်တော်သတိထားမိရရှိတယ်။နိုင်ငံတော်အတိုင်းအတာပုံပေါ်ရောဥစ္စာထေးပြောထားတဲ့စကားရှိတယ်ဗျာ။ဒီဥစ္စာဘာရှိလဲဆိုတော့အေလုံစာချုပ်ပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်2008အခြေခံဥပဒေနဲ့မညီလို့ရှိရင်သူတို့ကလက်ထောက်အုပ်ပင်လုံစာချုပ်ကိုပါပယ်တယ်ပေါ့အဲ့ဒီစကားတစ်ခုရှိတယ်ခုနကဦးရဲထွန်းပြောတဲ့ကိစ္စမှာကြတော့မရှိလဲဆိုတော့ ဒီပေလုံစာချုပ်လုပ်ပြီးတော့2007ခြေခံဥပဒေကိုပြင်နေပေါ့နောက်တစ်ချက်ကဒီဟိုလွယ်လွယ်ကလေးနဲ့လုပ်ပြီးသွားလို့ရှိရင်လွယ်တဲ့ဟာတွေအရင်လုပ်ပြီးခက်တဲ့ဟာကြရင်မလုပ်ဘူးဆိုပြီးတော့ဥထုံးဆောင်ဘုရားကပြောတာလည်းရှိတယ်ချိန်ကောင်းကြီးအမိကြမှာတက်ပေါ့အခုလိုမျိုးဖောက်ပွင့်မိတိုင်းလေဟိုကြော်လိုက်ကြော်လိုက်ကြော်လိုက်လုပ်သွားလိုက်ဒီလိုရင်ပြန်ဆက်လိုက်ပြန်ဆက်လိုက်လုပ ုင်းတို့ဦးရဲထွန်းတို့ဦးထွန်းစောတို့ဖြည်နိုင်ပါလိမ့်မယ်။တိုင်းရင်းသားခေါင်းဆောင်တွေပါလိမ့်နေလားဆိုတာကျွန်တော်ပြည်ကျင်တော့ပါ။အစိုးရကတော့လိမ့်တယ်ကျွန်တော်အယောက်ထဲယုံကြည်တာ
။ဟုတ်ကဲ့ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥက္ကဋ္ဌဆိုင်ကိုပဲရှေ့မီနောက်မီဥက္ကဋ္ဌဆိုင်ကိုပဲကလူရင်းတူရှင်ဖြည့်ပေးပါအောင်လို့ပြောချင်ပါတယ်။ဘာလို့ဆိုတော့ဒီနေရာမှာတမတော်ရဲ့အခန့်ကဏ္ဍကလည်းဒီ elephant in the room ပေါ့လေမေ့ထားလို့မရဘူးဆိုတော့ဥက္ကဋ္ဌဆိုင်ကျွန်တော်တို့ခတ်တူတူလေးပဲဖြည့်ပေးပါလားခင်ဗျာ
။ဟုတ်ကဲ့ဒီကိစ္စဟုတ်ဒီသုံးပွင့်ဆိုင်လုံဆွဲပွဲလို့ပြောလို့ရတာပေါ့ဗျာနော်အစိုးရသုံးမဟုတ် NLD ကတစ်ဖက်နဗရမဒီတက်မတော်ဘက်ကတစ်ဖက်နဗရမဒီကျွန်တော်တို့တိုင်းရင်းသားဒီတော်လိုင်းရဲ့ကိုယ်စီတွေတန်းကလူမျိုးကတော့ဒီပါတီအကိုယ်စီတွေလည်းပါတာပေါ့ဗျာနော်အခုဖြစ်နေတဲ့ဟာကဒီကျွန်တော်တို့ဒီ2015ဒီကောက်ပဲပြီးတဲ့အပိုင်းမှာဆိုလို့ရှိရင်ဒီအချင်းချင်းမယုံကြည်သင်္ကန်းမသင်္ကန်းမှုကပုံပြီးတော့များလာတာသိချပါတယ်နော်ဒီလိုမျိုးသိချလာတဲ့ခါကျတော့ဘာဖြစ်လဲဆိုတော့အစိုးရမှာပေါ့တမတော်ဘက်ကဆိုလို့ရှိရင်လေဒီအစိုးရနဲ့ဒီတိုင်းရင်းသားတွေနဲ့ပေါင်းပြီးတော့မှငါတို့ကိုတိုက်မလားနော်ဒီတိုင်းရင်းသားတွေကလည်းNLD လဲပမာဟိနဗတမတော်လဲပမာပဲဒီပမာနှစ်ဖွဲ့ပေါင်းပြီးတော့ငါတို့ကိုဖြိမလားစသည်ဖြင့်ပေါ့နောက်ဒီလိုမျိုးကျွန်တော်တို့ဖြစ်နေကြတယ်ဒီလိုမျိုးဖြစ်နေတဲ့အချိန်ဒီမှာကျွန်တော်တို့တစ်ဖက်ကလည်းဒီနိုင်ငံခြားကဖိအားတွေကလည်းအများကြီးလာနေတယ်ဒီလာနေတဲ့အချိန်မှာကျွန်တော်တို့အခုလောလောဆယ်ကတော့အစိုးရကတော့ထွက်ရလမ်းတစ်ခုအနေနဲ့သူကလုပ်တယ်လို့ပြောလို့ရှိရင်လေမနက်မှလေကျွန်တော်မထင်ဘူးပေါ့နော
်ဟုတ်ကဲ့ဥက္ကဋ္ဌဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်ကိုဦးထွန်းစောကိုကျွန်တော်ထပ်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဆိုတော့ဒီနေရာမှာစောစောဥက္ကဋ္ဌဆိုင်ပြောသွားသလိုပဲဒီယုံကြည်မှုရှင်းရှင်းကြားထဲမှာတဖြည်းဖြည်းနဲ့ယုံကြည်မှုညော့လာတာဟာဒီကြားထဲမှာတွေးထိုးတဲ့အဖွဲ့အစည်းတစ်ခုခုအားမို့လို့လည်းတွေးထိုးတဲ့လောက်ရတဲ့များရှိနေလို့လားဦးထွန်းစောဆွေးနွေးပွဲတွေမှာဘယ်လိုတွေ့ရသလဲကျွန်တော်တို့စက္ကန့်40လောက်တွင်မှာပြန်ပြန်လေးပြောပြလို့ရမလား
ဟုတ်ကဲ့အဓိကတော့ဒီလိုပြဒီယုံကြည်မှုပြောင်းနေရတဲ့အကြောင်းရင်းကဘာလဲဆိုတော့နော်သဘောတူညီချက်တွေကိုတိကျတော့လိုက်နာဖို့ပြက်ကွက်လို့ပဲဖြစ်တယ်နော်တိကျတော့မလိုက်နာကြလို့ပဲဖြစ်တယ်နောက်ပြီးတော့အနစ်နာရတဲ့နိုင်ငံရေးနိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာဖို့အတွက်သဘောတူထားတဲ့မူပေါင်းအတိုင်းတိုင်းရင်းသားလူမျိုးတိုင်းရဲ့သက်ဆိုင်ရာအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကိုလုပ်ခွင့်ပေးရမယ်အဲ့ဒါတွေမရှိလို့ဖြစ်နေတာဖြစ်တယ်ချုပ်ပြီးပြောရင်တော့လက်ရှိဖြစ်စဉ်တစ်ခုလုံးကိုပြန်သုံးသပ်ဒီနေ့တော့ပြင်ဆင်ပြီးတော့အားလုံးပါဝင်ရေးကိုပေါ်ဆောင်နိုင်မှာပဲလက်ရှိနေတဲ့ဖြစ်စဉ်ကိုအပြည့်အဝအကောင့်တွေပေါ်နိုင်ရမယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဥထွန်းသာကျေးဇူးတင်ပါတယ်ဥရထွန်းနောက်ဆုံးစကားလေးကျွန်တော်မေးချင်တာကဒီ NCA ထိုးထားတာမထိုးထားတာအပထားပေါ့နော်ဒီလက်နက်ကိုင်အဖွဲ့အစည်းတွေတိုင်းရင်းသားနိုင်ငံရေးပါတီတွေအဖွဲ့အစည်းတွေဒီအခုကျင်းပမဲ့ဒီ27ရာစုပင်လုံညီလာခံမှာသူတို့အနေနဲ့ပါတင်သလားဒီမြောက်ပိုင်းမဟာမိတ်အဖွဲ့လိုမျိုးပေါ့နော်အဲ့လိုမျိုးအဖွဲ့အစည်းတွေအားလုံးကိုဖိတ်ခေါ်တင်သလားခင်ဗျာ
အဲဖိတ်ခေါ်ဒီတော့တည်တံ့ပေါ့ဗျာသူတို့အနေထားကခုန NCA လည်းမတိုးရသေးဘူးဟိုဖက်ဒရယ်ဆိုတာနဲ့ပတ်သက်ပြီးတော့လည်းအဲသူတို့ဟိုသဘောတူလက်ခံတယ်ဆိုပေမဲ့အဲ့ဒီဖက်ဒရယ်ဆိုတာကဘယ်လိုလဲဆိုတဲ့အမြင်တူညီမှုတွေလည်းမရသေးတဲ့အခါကျသူတို့ဖိတ်ခေါ်တယ်ဆိုရင်လည်းတည်တံ့ဆွေးနွေးတာကောင်းတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဦးရထွန်းကျေးဇူးတင်ပါတယ်ဥခွန်ဆိုင်ရောဦးထွန်းစောရောနောက်ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ညီလာခံရဲ့ရလဒ်ကိုတော့မကြခင်ပြည့်စုံအောင်ဖတ်ချင်ပါတယ်နောက်ပါမှာပြန်ဆုံကြသေးတာပေါ့
တော်တာရှင်တို့နားဆင်ကြရတာကကိုဇော်ဝင်းလိုင်စီစဉ်တင်ဆက်တဲ့အင်ဂါညဒိုင်ရိုက်လိုင်းစီစဉ်ပဲဖြစ်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့ဒီစီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာဖတ်ရှုနားဆင်နိုင်တယ်လို့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းဖတ်ရှုနားဆင်နိုင်ပါတယ်ရှင်
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
မ
အမေရိကန်သမ္မတထရန့်နဲ့မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်းတို့စင်ကာပူထိပ်သီးဆွေးနွေးပွဲမှာလက်မှတ်ထိုးသဘောတူခဲ့တာကဥက္ကဋ္ဌကင်အနေနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုအပြည့်အဝလုပ်သွားမယ်နျူကလ িয়ার ဖြတ်သိမ်းရေးအစီအစဉ်ကိုဝင်ရောက်စစ်ဆေးခွင့်ပြုမယ်ဆိုတဲ့ကတိတွေလက်တွေ့အကောင်တွေပေါ်လာအောင်လို့အမေရိကန်ကဆက်လက်ကြိုးပမ်းနေကြောင်းမကြာသေးမီကပြုလုပ်တဲ့အင်တာဗျူးတစ်ခုမှာအမေရိကန်နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကပြောသွားပါတယ်သဘောတူညီချက်ထဲမှာမြောက်ကိုရီးယားအတွက်လူညုံရေးအာမခံချက်ကိုအမေရိကန်တို့ဘက်ကပြန်ပေးမယ်ဆိုတဲ့အချက်လည်းပါဝင်တာပါဆယ်စုနှစ်များစွာကြိုးပမ်းလာတဲ့နျူကလ িয়ার အစီအစဉ်ဟာသူတို့နိုင်ငံလူညုံရေးအတွက်ရောသူတို့ရဲ့အာဏာတည်ငြိမ်လူညုံရေးအတွက်ပါအဓိကဖြစ်တယ်ဆိုပြီးမြောက်ကိုရီးယားခေါင်းဆောင်တွေကယုံကြည်ထားကြောင်းဝန်ကြီးပုံပီယိုကပြောပါတယ်အခုတော့အဲ့ဒီသဘောထားကိုပြောင်းလဲလိုက်နိုင်ပြီလို့ယုံကြည်ကြောင်းနျူကလ িয়ার အစီအစဉ်ဟာဥက္ကဋ္ဌကင်အတွက်ချင်းချောက်မှုတစ်ခုဖြစ်နေတယ်လို့အဲ့ဒါကိုဆွန့်လွတ်လိုက်တာကမြောက်ကိုရီးယားပြည်သူတွေရဲ့အနာဂတ်ကိုပုံမတော့ပါလာစီမှာဖြစ်တယ်ဆိုတာသူယုံကြည်အောင်ဖြောင်းပြနိုင်ခဲ့တယ်လို့ယုံကြည်ကြောင်းပုံပီယိုကပြောပါတယ်အကယ်၍ခင်ဂျွန်အွန်းကသာစစ်ပွဲတွေဖြစ်စေမဲ့လက်နက်တွေထုတ်လုပ်မဲ့အစားမြောက်ကိုရီးယားစီးပွားရေးနဲ့သူ့ပြည်သူတွေဘဝတိုးတက်ရေးအလေးနဲ့ထားမဲ့လမ်းကြောင်းတစ်ကိုရွေးချယ်လာမယ်ဆိုရင်တော့အမေရိကန်ရဲ့ယုံကြည်စိတ်ချရမယ့်မဟာမိတ်ဖြစ်လာနိုင်တယ်လို့ပုံပီယိုကပြောပါတယ်။တစ်ချိန်တည်းမှာမြောက်ကိုရီးယားရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်ကဝေဖန်ပြောဆိုသွားမှာပဲလို့ဥက္ကဋ္ဌကင်နဲ့တွေ့ဆုံချိန်မှာသမ္မတထရန့်ကပြောထားပြီးသားဖြစ်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ဟာအမေရိကန်အတွက်ချင်းချောက်မှုကြီးတစ်ခုဖြစ်တာကြောင့်မြောက်ကိုရီးယားပြည်သူတွေအတွက်လူအခွင့်အရေးတိုးတက်မှုရှိလာအောင်လှုပ်ဆောင်ရလိမ့်မယ်လို့ယုံကြည်ထားကြောင်းဝန်ကြီးပုံပီယိုကပြောပါတယ်ကျွန်တော်တို့မျှော်လင့်ထားတဲ့အတိုင်းအောင်မြင်မှုရလာတာနဲ့အမျှမြောက်ကိုရီးယားမှာလူအခွင့်အရေးအခြေအနေတိုးတက်လာအောင်တတ်နိုင်သမျှဖန်တီးစွမ်းဆောင်သွားမှာဖြစ်တယ်လို့ဒါဟာမြောက်ကိုရီးယားတစ်ခုတည်းအတွက်သာမကဘဲကမ္ဘာတစ်ဝှမ်းလုံးနဲ့ပါသက်ဆိုင်ကြောင်းသူကပြောပါတယ်အကယ်၍သာဥက္ကဋ္ဌကင်ကနျူကလ িয়ার ဖြတ်သိမ်းရေးအတွက်ဘာမှပြင်ဆင်မထားဘဲဘာမှတေးကြမလှုပ်ဆောင်နိုင်ခဲ့ဘူးဆိုရင်နောက်ကပိတ်ဆို့မှုတွေကတော့ဆက်ရှိနေအောင်မှဖြစ်ပါတယ်။ညှိနှိုင်းဆောင်ရွက်မှုတွေကနေမယုံကြည်ရလောက်တာမျိုးအလုံးမဖြစ်တာမျိုးကြုံလာရပြီဆိုရင်တော့အဆုံးတစ်နေ့မှာအမေရိကန်ကတင်းမာတဲ့လမ်းကြောင်းပေါ်ပြန်လျှောက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကပြောကြားကြပါခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။
တော်တော်ရှင်တို့နားဆင်ခဲ့ရတာကအမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်။အခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင
်။အမေရိကန်မျိုးသားလုံခြုံရေးဌာန NSA ဟာသူ့ဘော်မှာအနှိုးကျကျနဲ့လိုက်လံတိုက်ခိုက်တဲ့အနေနဲ့အရေးယူဖို့စူးစမ်းနေတယ်လားလို့အမေရိကန်သမ္မတကအင်ကာနေမှာမေကွန်ထုတ်လိုက်ပါတယ်။ဒါဟာသမ္မတထရန့်နဲ့တိတ်အဆင်မပြေတဲ့အမေရိကန်ထောင်လိုင်းအဖွဲ့တွေကြားမကြာခဏထိတိုက်တွေ့ဖို့နောက်တစ်ကြိမ်ဖြစ်လာတာပါ။ထိုင်းနိုင်ငံလှိုင်ကူထဲမှာပိတ်မိနေတဲ့ဆယ်ကျော်သက်ဘောလုံးသမား12ဦးနဲ့ဘောလုံးနည်းပြတို့ကိုလှိုင်ကူထဲကနေကယ်ထုတ်နိုင်ဖို့အတွက်အပြင်းထန်ကြိုးပမ်းနေကြပါတယ်။လောလောဆယ်မှာတော့အားရှိမဲ့အစားအစာတွေနဲ့ဆေးဝါးတွေကိုရင်ငုပ်သမားတွေစီပိတ်ပို့ထားပါပြီ။ဇူလိုင်လအတွက်လုံခြုံရေးကောင်စီရဲ့အစည်းအဝေးပွဲအစီအစဉ်မှာမြန်မာအရေးကိုဇူလိုင်လ23ရက်နေ့မှာတကပိတ်အစည်းအဝေးပြုလုပ်မယ်လို့ကောင်စီရဲ့အလှည့်ကျဥက္ကဋ္ဌဖြစ်တဲ့ဆွီဒန်တန်မတ်ကြီး Olaf Skog ကတနင်္လာနေ့တနင်္လာရှင်းလင်းပွဲမှာပြောပါတယ်အခုလိုတကပိတ်အစည်းအဝေးရမှာမြန်မာနိုင်ငံကိုတောင်းရောက်ခဲ့တဲ့ကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Schreiner Bugner အပြင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး Philippo Grandi လည်းပါဝင်မှာဖြစ်ပါတယ် Mr. Grandi ဟာတွင်းမှုချုပ်မကြာသေးခင်ကဘင်္ဂလားဒေ့ရှ်နိုင်ငံသွားတဲ့ခီးစင်မှာလိုက်ပါသွားသူပါမြန်မာအစိုးရက UNDP UNHCR တို့နဲ့ MOU စာချုပ်လှော်ကိုလက်မှတ်ရေးထိုးခဲ့ပြီးအကြမ်းဖက်မှုစုံစမ်းစစ်ဆေးဖို့နိုင်ငံသားဒါတာတအုပ်နဲ့မြန်မာတူပါတဲ့စုံစမ်းစစ်ဆေးဖွဲ့ဖို့ကြေညာခဲ့တာဖြစ်ပါတယ်ကမ္ဘာ့ဖလားဘောလုံးရှုံးထွက်ပွဲစဉ်နောက်ဆုံးမှာဆွီဒင်နဲ့အင်္ဂလန်တင်းတို့ Quarter Final ပွဲစဉ်တွေတက်သွားပါပြီဆွီဒင်နဲ့ဆွစ်ဇာလန်ပွဲမှာဆွီဒင်ကတကောကောမရှိနဲ့နိုင်တယ်လို့အင်္ဂလန်နဲ့ကိုလံဘီယာပွဲမှာတော့၄ဂို၃ဂိုနဲ့အင်္ဂလန်ကနိုင်ခဲ့ပါတယ
်။ကျေးဇူးပါရှင်။သတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်ဆုမြတ်မွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်။ VOA American အတန်မြတ်မနေ့ပိုင်းမြန်မာဘာသာအစီအစဉ်တွေကို9.24 40 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်အကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမမြတ်သစင်အောင်ပါ။
This program has come to you from the Voice of America, Washington.